Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ August 10ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားမှုတွေကိုအခိုင်အမာထောက်ခံအားပေးသူမီဒီယာလုပ်ငန်းရှင်တထေးကြီးချင်မီလိုက်ကိုလုံခြုံရေးဥပဒေသင့်နဲ့ဒီကနေ့ဖမ်းဆီးလိုက်ပါတယ်။နိုင်ငံသားအစိုးရတွေနဲ့ပူးပေါင်းကြံစီတယ်လို့ဆိုပြီးအသက်82နှစ်အရွယ်ဂျယ်မီလိုင်းကိုဖမ်းဆီးသွားတဲ့အကြောင်းသူ့မီဒီယာလုပ်ငန်းကြီးရဲ့တာဝန်ရှိသူတယောက်ကတွစ်တက်ပေါ်မှာရေးသားခဲ့ပါတယ်။သူပိုင်ဆိုင်တဲ့ Next Digital Media Company ရုံးချုပ်ကိုလည်းရဲတွေကဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။ Next Media လုပ်ငန်းကနေထုတ်ဝေတဲ့ Apple Daily သတင်းစာ website ပေါ်မှာစီးနှင်းရှာဖွေမှုကိုတိုက်ရိုက်ထုတ်လွှင့်ပြသပါတယ်။နေအိမ်ကနေဖန်းစီခေါ်လာတဲ့ဂျင်မီလိုက်ကို Next Media ရုံးချုပ်ကိုလက်ထိတ်နဲ့ခေါ်လာပြီးတော့ရဲတပ်ဖွဲ့ဝင်တရားလောက်ရှာဖွေနေတဲ့သတင်းကန်းထဲမှာလိုက်ပြခိုင်းခဲ့တယ်လို့ live stream လို့ပြသခဲ့တဲ့သတင်းစာဝန်ထမ်းတွေကပြောပါတယ်။အသက်39နှစ်ကနေ82နှစ်ကြာအမျိုးသား9ယောက်ကိုဖန်းစီခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပေမဲ့ဘယ်သူတွေလဲဆိုတာကိုတော့ပြောကြားခြင်းမရှိပါဘူး။ဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားမှုတွေကိုနှိမ်နင်းဖို့ရည်ရွယ်တဲ့တရုတ်ပြည်မှာကြီးအစိုးရရဲ့လုံခြုံရေးဥပဒေသစ်ကိုဇူလိုင်လမှာထုတ်ပြန်ခဲ့ပြီးကတည်းကဖမ်းဆီးသူတွေထဲမှာမီဒီယာလုပ်ငန်းရှင်ကြီးချင်မီလိုက်ဟာအထင်ရှားဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။သူဟာအမေရိကန်ဒုသမ္မတမိုက်ဘန့်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့နဲ့ပြီးခဲ့တဲ့နှစ်ဇူလိုင်လမှာတွေ့ဆုံပြီးတော့ဟောင်ကောင်နိုင်ငံရေးကိုဆွေးနွေးခဲ့တာကြောင့်တရုတ်အစိုးရကသူ့ကိုဝေဖန်ဖြစ်တင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးအစိုးရအရာရှိတယောက်အနေနဲ့ထိုင်ဝမ်ကျွန်းကိုသွားခဲ့တဲ့ချမ်းမာရေးနယ်လူမှုဝန်ထမ်းဝန်ကြီး Alex Azar နဲ့ထိုင်ဝမ်သမ္မတဆာယီဝိုင်းတို့ဒီကနေ့ထိုင်ပင်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။ထိုင်ဝမ်ကျွန်းအပေါ်အခိုင်အမာထောက်ခံတယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့သတင်းစကားကိုဝန်ကြီး Azar ကပါခဲ့တဲ့အပြင်ထိုင်ဝမ်ကျွန်းမှာ COVID-19 ကရောဂါကိုအအောင်မြင်မြင်တုံ့ပြန်နိုင်ခဲ့တာကိုချီးကျူးပြောကြားခဲ့ပါတယ်
။ The particular focus of both my discussions with President Tsai and of our trip
Taiwan မှာ COVID-19 ကရောဂါကိုအအောင်မြင်မြင်ထိ ंछ ုံနိုင်တဲ့ကိစ္စနဲ့ American နဲ့ Taiwan ကြားကျန်းမာရေးအန္တရာယ်ကိုအတူတွဲကာကွယ်တုံ့ပြန်သွားနိုင်ဖို့တမရဆိုင်နဲ့သူအဓိကဆွေးနွေးခဲ့ကြောင်းဝန်ကြီး Azar ကပြောကြားခဲ့တာပါသူ Taiwan ကိုလာရတဲ့အဓိကအကြောင်းကလည်းကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်သွားရေးကိစ္စတွေဆွေးနွေးဖို့ဖြစ်တယ်လို့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်Taiwan နဲ့ American ကြားဆက်ဆံရေးပို့ပြီးတော့ခိုင်မာအောင်ကြိုးစားတဲ့အနေနဲ့အခုလို American Cabinet ဝန်ကြီးအဖွဲ့ဝင်အဆင့်ရှိသူတယောက်ကိုသမ္မတ Donald Trump ကဆေးလွှတ်တာဖြစ်ပါတယ်။ Taiwan ကိုသူတို့ပိုင်နဲ့တစ်ခုဖြစ်သဘောထားတဲ့တရုတ်နိုင်ငံကတော့ဝန်ကြီး Azar ရဲ့ခရီးစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကရောဂါကြီးစတင်ဖြစ်ပွားတဲ့ကဆိုရင်ရောဂါကြောင့်သေဆုံးသူတစ်ရက်အတွင်းမှာ1000ကျော်နဲ့အများဆုံးဆန်းချိန်ဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီကနေ့တနင်္လာနေ့ညနေပိုင်းအထိသေဆုံးသူ COVID-19 အတည်ပြုလူနာ1900ယောက်နဲ့စုစုပေါင်းသေဆုံးသူ4400ကျော်ရှိပါတယ်။အတည်ပြုလူနာကလည်း6ရက်ဆက်တိုက်အများဆုံးအဖြစ်ဒီကနေ့6200ကျော်ပါတယ်။အိန္ဒိယမှာစုစုပေါင်းအတည်ပြုလူနာက2000ကျော်ဖြစ်ပါတယ်။တရုတ်နိုင်ငံမှာလည်းလောလောဆယ်ကူးစက်သူအများဆုံးရှိနေတဲ့အနောက်မြောက်ပိုင်းရှင်ကျန်းဒေသမှာပြည်ပကကူးစက်လာသူတွေမဟုတ်ဘဲပြည်တွင်းမှာပဲကူးစက်တဲ့သူအတည်ပြုလူနာသက်14ယောက်တွေ့ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြည်တွင်းနိုင်ငံပါရီမြို့တော်မှာ COVID-19 ရောဂါကူးစက်သူတွေပြန့်များလာနေတဲ့အတွက်မြို့တော်တွေကစိတ်ညစ်ကမ်းတလျှောက်လူစီကားတဲ့နေရာတွေကိုသွားရင်ဒီကနေ့ကစပြီးတော့တလမဖြစ်မနေနှာခေါင်းစီးတက်ရမယ်လို့အမိန့်ထုတ်ထားပါတယ်။ဂျာမနီနိုင်ငံမှာတော့ဘာလင်မြို့တော်ကကျောင်းတွေဒီကနေ့ပြန်ဖွင့်ပါတယ်။ရောဂါမကူးအောင်ကာကွယ်တဲ့တစ်ချိန်ထဲမှာကျောင်းသားတွေရဲ့ပညာရေးမထိခိုက်အောင်ဆောင်ရွက်ရတာစိန်ခေါ်မှုတွေရှိတယ်လို့ဂျာမန်ပညာရေးဝန်ကြီးကပြောပါတယ်။လက်ဗနန်နိုင်ငံမှာတရားရေးဝန်ကြီးမယ်ရီကလော့ဒ်နင်းယာရုကနေနှုတ်ထွက်သွားပါတယ်။ဘေရွတ်မြို့တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်နှုတ်ထွက်တဲ့တတိယမြောက်ဝန်ကြီးဖြစ်ပါတယ်။ထိရောက်မှုမရှိတဲ့အစိုးရလို့ဆိုပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးတနင်္ဂနွေနေ့ကနှုတ်ထွက်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးလည်းတနင်္ဂနွေနေ့အစောပိုင်းကပဲနှုတ်ထွက်သွားပါတယ်။တစ်ချိန်တည်းမှာပဲလွတ်တော်အမတ်၈ယောက်ထက်မနည်းကလည်းသူတို့တာဝန်တွေကနေနှုတ်ထွက်တယ်လို့ကြေညာခဲ့ကြပါတယ်။ဘီရတ်စိတ်ကမ်းမှာထုတ်လောင်ထားတဲ့အမိုနီယံနိုက်ထရိတ်တန်ချိန် 2,900 ကျော်ကနေပောက်ကွဲမှုကြီးဖြစ်ခဲ့လို့လူပေါင်း160ထက်မနည်းသေဆုံးခဲ့ပြီး 6,000 ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်ပြည်သူတွေရဲ့မကျေနပ်မှုအရှိန်မြင့်တက်ပြီးဆန္ဒပြမှုတွေဖြစ်နေပါတယ်။ပောက်ကွဲမှုကြောင့်လူပေါင်း2,000,000ခွဲထက်မနည်းနေအိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်။ ပေရိုမျိုးတော်ပြန်လည်ထူထောင်ရေးအတွက်ဒေါ်လာတန်300နီးပါးကူညီဖို့အတွက်ကမ္ဘာကောင်းဆောင်တွေတနင်္ဂနွေနေ့တုန်းကကတိပြုခဲ့ကြပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်နေရတဲ့နိုင်ငံစီးပွားရေးနယ်လံပြန်ထူဖို့နဲ့ပုံမှန်အခြေအနေတိုင်းလည်ပတ်နိုင်မှုအချက်၃ချက်ကိုရည်တကြီးလှုပ်ဆောင်ဖို့လိုတယ်လို့အိန္ဒိယဝန်ကြီးချုပ်ဟောင်းမာမိုဟန်စင်ကပြောပါတယ်။ပထမဆုံးအနေနဲ့အစိုးရကပြည်သူရဲ့စောင့်နေရေးအခက်အခဲမရှိအောင်ကာကွယ်ပေးဖို့နဲ့ငွေကြေးအထောက်ပံ့ပေးဖို့လိုအပ်ကြောင်းလက်တလော BBC သတင်းဌာနနဲ့အီးမေးလ်အပြန်အလှန်ဆက်သွယ်ပြောဆိုရမှာစင်ကပြောပါတယ်။ဒါပြင်စီးပွားရေးလုပ်ငန်းတွေအတွက်လုံလောက်တဲ့ငွေအရင်းနှီးရရှိဖို့အစိုးရအာမခံချင်းငွေအစီအစဉ်တွေလိုအပ်ကြောင်းနဲ့ဖန်တွေလိုငွေကြေးအဖွဲ့အစည်းဆိုင်ရာကိုယ်ပိုင်လွတ်လပ်ခွင့်နဲ့တည်ကြားလုပ်ငန်းစဉ်တွေကတဆင့်စီးပွားရေးပြည်ပြင်ပြောင်းလဲရေးလှုပ်သွားဖို့လိုကြောင်းသူကပြောပါတယ်။ကာယောဂရိုက်ခတ်မှုကြောင့်အခုလက်ရှိအိန္ဒိယစီးပွားရေးကအကျဖက်ကိုဥတည်နေတာပါ။ဒါကိုစီးပွားရေးအမြင်သက်သက်နဲ့မဟုတ်ဘဲနိုင်ငံတွင်းလူမှုအတိုင်းဝိုင်းအခြေအနေရရကိုရှုမြင်သုံးသပ်ဖို့အရေးကြီးကြောင်းနဲ့စီးပွားရေးကိုအရှိန်အဟုန်နဲ့ပြင်ပြီးမြင့်တင်ဖို့လိုအပ်ရင်ချင်းငွေယူရမှာဖြစ်ကြောင်းလဲဝန်ကြီးချုပ်ဟောင်းစင်ကပြောပါရယ်ဗန္ဒယေးဝန်ကြီးဖြစ်နှစ်ပေါင်း20နီးပါးတာဝန်ထမ်းဆောင်ခဲ့မှုတဲ့စင်ကအိန္ဒိယစီးပွားရေးအဓိကပြည်ပြင်ပြောင်းလဲရေးအစီအစဉ်ကိုဦးဆောင်ခဲ့မှုသူလည်းဖြစ်ပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ရေးနိုင်ငံတွင်းအသွားအလာကန့်သတ်ချက်တွေရုတ်တရက်တင်းတင်းကြပ်ကြပ်ချမှတ်ထားခဲ့တဲ့အပေါ်မှာလဲသူကပြည်တင်ဝေဖန်ခဲ့ပါရယ်လက်ရှိအိန္ဒိယမှာကိုဗစ် -19 ကူးစက်သူ 2.2 တန်းရှိနေပြီးအမေရိကန်နဲ့ဘရာဇီးယားပြည်ကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပါရယ်ရှင်ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအားနည်းအောင်လုပ်တဲ့ဆိုရဲဆွဆွဲချက်နဲ့အမေရိကန်တို့ကဟောင်ကောင်နဲ့တရုတ်တာဝန်ရှိသူ12ဦးကိုတန်ခတ်အရေးယူလိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကလည်းအမေရိကန်တာဝန်ရှိသူတွေအပါအဝင်အမေရိကန်နိုင်ငံသား12ဦးကိုတနင်္လာနေ့ကတန်ခတ်အရေးယူလိုက်ပါတယ်တရုတ်တန်ခတ်အရေးယူတဲ့အထက်မှာအမေရိကန်အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Ted Cruz, Marco Rubio, Tom Cotton, Josh Hawley, Pat Toomey နဲ့အောက်လွှတ်တော်အမတ် Chris Smith အပြင်လူအခွင့်အရေးအဖွဲ့အစည်းတွေနဲ့တခြားပရဟိတအဖွဲ့တွေကလူပုဂ္ဂိုလ်တွေပါဝင်ပါတယ်။အမေရိကန်တို့တန်ခတ်တာကိုလက်တုံ့ပြန်တဲ့အနေနဲ့ဟောင်ကောင်အရေးနဲ့ပတ်သက်ပြီးစိုးစိုးဝါးဝါးပြည်မှုနေတဲ့သူတွေအပေါ်မှာတန်ခတ်အရေးယူရလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီဂျင်းကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကုန်သွယ်ရေးကိစ္စဟောင်ကောင်နဲ့ကိုရိုနာဗိုင်းရပ်စ်ရောဂါအပေါ်တရုတ်တို့ကန့်တွယ်ပုံတွေပါဝင်ကိစ္စအတော်များများကြောင်းအမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးကမကြခင်လတွေနဲ့စူးစူးဝါးဝါးတင်းမာနေတာပါပြီးခဲ့တဲ့တောက်ကြနေ့ကတော့အမေရိကန်နိုင်ငံကဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့အတူဟောင်ကောင်ရဲ့လက်ရှိနဲ့အရင်ကရဲတပ်ဖွဲ့အကြီးအကဲတွေပေါ်အရေးယူတန်းခတ်မှုတွေကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါရှင်ထိုင်းဆိုရဆန့်ကျင်ရေးကြောင်းသားလူငယ်တွေရဲ့ဆန္ဒပြပွဲနဲ့အပြိုင်ထိုင်းဆိုရကိုထောက်ခံတဲ့ဒါဇင်နဲ့ချီရဲသူတွေကထိုင်းပါလီမန်ရှိမှာတနင်္လာနေ့ကဆန္ဒပြခဲ့ကြပါတယ်။ထိုင်းနိုင်ငံတဲ့ဇူလိုင်လလယ်ကစပြီးဝန်ကြီးချုပ်ပရယုတ်ချန်တို့ချာဆိုရကိုဆန့်ကျင်တဲ့လူငယ်ဆန္ဒပြပွဲတွေနေ့စဉ်နီးပါးဖြစ်ပေါ်နေခဲ့တာပါ။လူငယ်ဆန္ဒပြပွဲတွေကိုတံပြန်တဲ့အနေနဲ့ CDPI လို့ခေါ်တဲ့နိုင်ငံအဖွဲ့အစည်းတွေကိုကာကွယ်ရေးတမွေးဝမ်းကြောင်းကြောင်းသားများညှိနှိုင်းရေးအဖွဲ့ကိုဖွဲ့စည်းကြောင်းထိုင်းမျိုးသားရေးဝါဒီဟောင်းဆူမေထရာကူဝန်တို့ကကြေညာလိုက်ပါတယ်
။พวกเราจึงรวมตัวกันจัดตั้งศูนย์กลางประสานงานนักศึกษา
လူငယ်တွေကိုသွေးထိုးပေးနေတဲ့လူတွေကြောင့်တိုင်းပြည်အနေနဲ့ကြားရောက်မှာကိုလူငယ်အုပ်စုတွေမိဘဆရာတွေနဲ့တာဝန်ရှိသူတွေကိုသတိပေးခြင်းနဲ့အတွက်ဒီအဖွဲ့ကိုဖွဲ့စည်းရတာလို့အသက်46နှစ်အရွယ်ဆူမေထာကူဝန်တို့ကပြောပါတယ်။လူစုတစုကလူငယ်တွေကိုစစ်တပ်အစိုးရနဲ့ဘင်းစနစ်ကိုလက်မောထပ်ပြီးတိုက်ခိုက်ဖို့သွေးထိုးပေးနေတာဟာနိုင်ငံရင်ကျေးမှုနဲ့အစိုးရစနစ်ကိုအကျန်းဖက်ပြီးဖျက်ဆီးတဲ့စီကိုဥတည်သွားစေလိမ့်မယ်လို့လည်းသူကပြောပါတယ်။အငင်းပေါ်မှုတွေရှိနေတဲ့ထိုင်းပြည်စနစ်အုပ်ချုပ်ရေးအပေါ်မှာထုတ်ဖော်ပြောဆိုမှုတွေကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြသူတွေအကြားမှာပို့ပြီးတော့များပြားလာနေပါတယ်။အခုလိုဒီမိုကရေစီကိုလိုလားသူတွေကိုတံပြန်ဆန္ဒပြမှုတွေပေါ်ပေါက်လာတဲ့အတွက်လူငယ်ရဲ့စနစ်ကျော်ကဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝတ်ကိုထောက်ခံသူတွေနဲ့ရှေးဦးဆန်ဝါဒီဆန္ဒပြသူတွေကြားဖြစ်ပွားခဲ့တဲ့ပဋိပက္ခတွေလို့ပြန်ဖြစ်မလားဆိုတဲ့စိုးရိမ်ပူပန်မှုတွေလည်းရှိနေကြပါရဲ့ရှင်။
ဒီကနေ့အင်ဒိုနီးရှားမောင်စီနာဘောင်းမီးတောင်ပေါက်ကွဲရာမှာမိဂိုးပြန်ပြီးပေ16,000ကျော်အမြင့်ထိပန်းထွက်ခဲ့ကြောင်းမီးတောင်နဲ့ဘူမိဗေဒ DND ရဲ့ဆိုင်ယာစီမံခန့်ခွဲရေးစင်တာ PVMBG ကပြောပါတယ်။ဆူမာထရာမြောက်ပိုင်းကာရိုဒေသမှာရှိတဲ့မောင်စီနာဘောင်းမီးတောင်ဝါကနေပေ2400ကျော်လောက်ထိထူထပ်တဲ့မိဂိုးပြန်ပြီးဖုံးလွှမ်းနေတာကိုလည်းပုံတွေမှာမြင်တွေ့ရပါတယ်။မီဂိုးမြူတွေကအနီးအနား12မိုင်လောက်ရွာတွေအထိဖုံးလွှမ်းနေတာပါ။မီးတောင်ကနေချော်ရီတွေစီးလာနိုင်တဲ့အတွက်မီးတောင်နဲ့2မိုင်ပတ်လည်လောက်အထိကိုမသွားကြဘူးဒေသခံတွေနဲ့ခီးသွန်းဧည့်သည်တွေကိုအာဏာပိုင်တွေကသတိပေးထားပါတယ်။ဒီမီးတောင်က2019ဇွန်လတုန်းကနောက်ဆုံးပတ်ကွဲခဲ့တာဖြစ်ပြီးတစ်နှစ်ကျော်ကြာပြီးခဲ့တဲ့စနေနေ့ကထပ်ပြီးတော့လှုပ်ခတ်ခဲ့တာပါ။အခုနောက်ဆုံးမီးတောင်ပတ်ကွဲမှုမှာတော့သေဆုံးမှုသတင်းမရရှိကြောင်းနဲ့လေယာဉ်ပြန်သန်းမှုတွေမှာအနှောက်အယှက်မရှိကြောင်းတရုတ်ပို့ဆောင်ရေးဌာနပြောခွင့်ရကပြောပါတယ်။အင်ဒိုနီးရှားမှာရှိတဲ့မီးတောင်ရှင်120ကျော်တွေကမောင်းစင်နာဘောင်းမီးတောင်လဲပါဝင်ပါတယ်။2014ခုနှစ်တုန်းကအင်ဒိုနီးရှားမှာမီးတောင်ပောက်ကွဲမှုကြောင့်လူ16ဦးသေဆုံးခဲ့ရပြီး2016ခုနှစ်မှာတော့6ဦးသေဆုံးခဲ့ရပါတယ်ရှင်။တော်ရရှင်များရှင်တနင်္လာနေ့ညပိုင်းအတွက်နောက်ဆုံးရသတင်းဒီကုနာဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
နိုဝင်ဘာလရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူစီးရင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပေမဲ့အချက်အလက်တွေမှန်မမှန်လာရောက်စစ်ဆေးတဲ့သူအရေအတွက်တိတိတသားနှဲပါနေတဲ့နေရာတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူစီးရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမအဆင့်ဖြစ်ထုတ်ပြန်ရမှာအချက်အလက်လွဲမှားနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲလာရောက်ကြည့်ရှုတဲ့သူနှဲပါနေတဲ့နေရာတွေလည်းရှိနေတာပါ။မဲပေးခွင့်ရှိသူစီးရင်မှာလွဲမှားတဲ့အချက်အလက်တွေပါတယ်ဆိုရင်ပြင်ဆင်နိုင်အောင်တင်ပြဖို့လေးရက်သာအချိန်ကျန်တော့ပေမဲ့အခုချိန်ထိမဲစီးရင်ကိုလာကြည့်တဲ့သူတိတိတသားနဲ့နေတော့မဲ့လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌဦးကြည်မြင့်ကပြောပါတယ်
။တရင်တော်ဝန်ထဲဆုံးတယောက်တော့မဲစီးရင်ပါရောက်ရှိရှိသေးချင်ပါတယ်။အဲ့ဒါကျွန်တော်တို့အခုဒီမှာရန်ကုန်တိုင်းမှာ20ရာခိုင်နှုန်းတော့ပဲစာကြည့်ရှုတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လတည်းထုတ်ပြန်ခဲ့တဲ့ပထမအဆင့်မဲဆန္ဒရှင်အမည်စီးရင်ကိုတော့ဒီလ9ရက်နေ့အထိ14ရက်ကြာသတ်မှတ်ခဲ့ပေမဲ့အမှားအယွင်းတွေများနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်သတင်းတစ်ပတ်ထပ်မံတိုးမြှင့်ထားပါတယ်။မဲစီးရင်လာကြည့်သူတွေအနေနဲ့ကိုယ်အမည်စီးရင်မပါလာခဲ့ရင်ဒါမှမဟုတ်မဲစီးရင်မှာဖော်ပြထားတဲ့အချက်လက်မှားနေရင်နောက်ပြီးတော့မဲစီးရင်မှာအမည်စီးရင်မပါတဲ့သူပါနေခဲ့ရင်ပြင်ဆင်နိုင်မှုအတွက်ပုံစံ3ပုံစံ4နဲ့၄ကငယ်တို့ကိုပြင်ဆင်ဖြည့်ဆွတ်ဖို့လိုပါတယ်။မန္တလေးတိုင်းမှာတော့မနေ့ကအထိလာချီသူပေါင်း10သိန်းကျော်ရှိနေပြီးအဲ့ဒီတဲကဖြည့်ဆွက်ပြင်ဆင်မှုတောင်းဆိုလာလျှောက်ထားသူကတော့3သိန်းကျော်ရှိနေတယ်လို့မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌဦးရှိန်ဝင်းကပြောပါတယ
်။3 4 4ကောင်ငယ်တဲ့ပြင်ဆင်တာတွေကိုကျွန်တော်ကအများဆုံးပြင်ဆင်သွားပါမယ်။ဒီလမကုန်ခင်အပြီးပြင်ဆင်ပါမယ်။ဒုတိယကြိမ်14ရက်ဆက်ကောင်းမှာဆိုရ။အဲ့တော့အဲ့လိုပိုးပြီးတော့မှောင်တော့များများကြည့်များများပြင်များများမှန်ဆိုတဲ့ရှေ့ကိုရောက်ချင်တဲ့ရည်ရွယ်ချက်ရည်မှန်းချက်ထားပါတယ်ခင်ဗျာ။
အခုချိန်ထိမဲစင်းလာကြည့်သူနေပါနေတာကာယောဂါကာလာကြောင့်ဖြစ်နိုင်တယ်လို့အကြောင်းမျိုးမျိုးကြောင့်အမည်စင်းရမရှိနိုင်သူတွေအတွက်အွန်လိုင်းကနေတဆင့်ကြည့်ရှုနိုင်မှုကော်မရှင်နဲ့သက်ဆိုင်ရာတာဝန်ရှိသူတွေစီစဉ်မှုလိုတယ်လို့လည်းရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ
်အခုကတော့ကိုယ်နာမည်စင်းပါမပါသိချင်တော့အနည်းဆုံးတော့ကျွန်တော်တို့ကရက်ကွက်ရုံးကိုတွားပြီးတော့မှတွားကြည့်မှရမယ်ဒီ only one channel တစ်ခုပဲရှိနေတာအဲ့ဒါကကျတော့ကျွန်တော်တိတ်ပြီးတော့မှဟိုအဆင်ပြေမနေဘူးပေါ့လေအဲ့ဒါကြောင့်မလို့ကျွန်တော်တော့ထိုင်နေအောင်ဆင်းကိုလည်းဒီ online ကနေထုတ်ပြန်တယ်လို့မျိုးပဲကျွန်တော်တို့ရဲ့ main scene တွေကိုလည်း online ကနေကျွန်တော်ထုတ်ပြန်နိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့မှ YouTube ရဲ့စစ်ဆေးမှုတွေလည်းပုံများလာမယ်ပြင်တာတွေပြတာတွေလည်း online ကနေတစ်စိကျွန်တော်တို့အဲ့လိုမျိုးလုပ်လိုက်နိုင်မယ်ဆိုလို့ရှိရင်တော့ပူကောင်းသွားတာပေါ့
မဲစင်းလာမကြည့်သူတွေထဲမှာပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲတုန်းကနာမည်စင်းပါပြီးသားဖြစ်လို့ဒီနှစ်မှာလာမကြည့်တော့တဲ့သူတွေနဲ့မဲပေးနိုင်မှုအတွက်ဆိုရင်ကိုမီစီရင်မှန်မှန်ကန်ကန်မဲစင်းမှာပါရမယ်ဆိုတာကိုမသိသူတွေအပြင်ရွေးကောက်ပွဲပေါ်ကိုစိတ်မဝင်စားလို့တွားမကြည့်သူတွေရှိနေတယ်လို့လည်းသူကပြောပါတယ်လာမယ့်အောက်တိုဘာလထဲမှာတော့ပြင်ဆင်ထားတဲ့မဲဆန္ဒရှင်အမည်စင်းဒုတိယကြိမ်ထပ်မံထုတ်ပြန်မှာပါ2015ခုနှစ်ရွေးကောက်ပွဲတုန်းကမဲပေးခွင့်ရှိသူတွေရဲ့80ရာခိုင်နှုန်းလောက်မဲပေးခဲ့ကြပေမဲ့ဒီနှစ်ရွေးကောက်ပွဲကျင်းပမယ့်အချိန်ဟာကာယောဂါနဲ့ကြုံနေရတဲ့အချိန်ဖြစ်နေတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ထိခိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ဒီပါရောက်မဲဆန္ဒရှင်တွေကိုယ်နာမည်မဲဆင်းနဲ့မှမပါရင်မဲပေးခွင့်ရနိုင်မှုအမားတင်ရှင်ချက်သတ်မှတ်လျှောက်လာတွေကိုပေးပို့ကြဖို့တန်ယုံတွေကနှိုးဆော်နေတဲ့အကြောင်းနဲ့ဒီပါရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲမဲပေးနိုင်ရင်ပြင်ဆင်နေကြတဲ့နောက်ဆုံးအခြေအနေတွေကိုကျမစုမွန်ကစူးစီးတင်ပြပေးချင်ပါတယ်ရှင် လာမယ့်2020ပြည်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာမဲဆန္ဒနယ်ရဲပြင်ပကိုရောက်နေတဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ယုံတွေကကြိုတင်ဆန္ဒမဲပေးပိုင်ခွင့်ရှိသူများလျှောက်ထားနိုင်တဲ့ပုံစံ15ကိုဒီလဩဂုတ်လနောက်ဆုံးထားဖြည့်သွင်းပေးဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားတာပါ။ဒါပေမဲ့မဲဆန္ဒရှင်တွေရဲ့မဲဆင်းကိုထုတ်ပြန်တဲ့အခါမှာတော့အမှားရင်းကတော်တော်လေးကိုများနေပါတယ်။ဒီထဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေထဲမှာလည်းနာမည်မပါတာအလွဲမှားတွေဖြစ်နေတာနဲ့ကြုံနေရပါတယ်။ဒါကြောင့်မို့လို့အမှားတွေကိုပြင်ဆင်နိုင်မှုဩဂုတ်လ14ရက်နေ့ည12နာရီနောက်ဆုံးထားပြီးတန်ယုံတွေကိုတင်ထားတဲ့သူတို့ရဲ့ပုံစံ15မိတူနဲ့ပူတွဲပြီးတော့ဆောင်ရွက်ရမယ်တိုက်တွန်းချက်ကိုတော့ကိုရီးယားရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ရရည်ဥဆောင်ကြိုးပမ်းနေတဲ့ကိုရနိုင်ထွန်းကပြောပြပါတယ်
အဓိကကတော့ကိုရီးယားနိုင်ငံမှာရောရှိနေတဲ့မြန်မာနိုင်ငံသားတွေကသူတို့ရဲ့အမိစင်းကမြန်မာနိုင်ငံမှာရွေးကောက်ပွဲကော်မရှင်ထဲမှာမပါခဲ့တာတွေတချို့ကရှိနေတယ်ဒီမှာကြိုတင်မဲ့တင်ထားတော့ညာလေပဲမြန်မာနိုင်ငံမှာမဲစင်းမှာမပါလာဘူးဆိုလို့ရှိရင်သူတို့ကမဲပေးခွင့်မရတဲ့အခြေအနေမှာရောက်ရှိသွားမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့တန်ယုံအနေနဲ့ကသူတို့ကဒီမြန်မာနိုင်ငံမှာရှိနေတဲ့ရက်ွက်မျိုးနဲ့အဆရှိသည်ဖြစ်ရင်အဲ့မှာရေကောက်ဝဲကော်မရှင်ရဲ့ရုံးမှာမှဒီပုံစံ15ပါပူးတွဲပြီးတော့ဒီတင်ရမယ်ပေါ့လေတင်တဲ့အချိန်မှာတန်ယုံကနေလိုအပ်တဲ့အချက်လက်တွေကိုထပ်လုပ်ပြီးတော့သူတို့မြန်မာနိုင်ငံသားတိုင်းပဲပေးခွင့်ရရှိအောင်ကူညီမဲ့သဘောမျိုးတန်ယုံကနေထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ
ဇပန်ရောက်မြန်မာနိုင်ငံသားတွေထဲမှာလည်းပြည်တွင်းကမဲဆင်းထဲမှာမပါတဲ့သူတော်တော်များများရှိနေတာမို့လို့ထတ်တိုးတမက်ရဲ့အမိအမားပြင်ဆင်ဖြည့်ဆွက်ချက်တွေကိုတင်သွင်းကြဖို့လည်းဇပန်ရောက်မြန်မာနိုင်ငံသားများအသင်းကဦးတန်းစီကအကြံပေးပါတယ
်ပြည်တွင်းမှာရှိတဲ့ကတ်ထားတဲ့ဆင်းတွေကအမားမျိုးတွေအများကြီးဖြစ်နေတဲ့ခါကျတော့ဒါတွေနဲ့ပတ်သက်ပြီးတော့ပေါ့လေရွေးကောက်ပွဲကော်မရှင်နဲ့ပြင်ဆင်ချက်ထုတ်လာတာကပြင်ဆင်ချက်၃ခုပေါ့လေဒီစားရဲ၃ခုနဲ့ပြန်တင်ရပါတယ်ပုံစံ15နဲ့လျှောက်ထားတာဖြစ်တဲ့အတွက်ကြောင့်မို့လို့ရွေးကောက်ပွဲကော်မရှင်ကသူ့ရဲ့အဝေးရောက်မဲကိုဒီမှာရှိနေတဲ့နိုင်ငံတကာမှာရှိနေတဲ့တန်ရုံကိုပြီးပို့ပြီးတော့မဲပေးပိုင်မှုကိုစီစဉ်ပေးပါလိမ့်မယ်
ဒီလိုကဂျပန်ရောက်မြန်မာနိုင်ငံသားတိုင်းမြန်မာနိုင်ငံသားဖြစ်ကြောင်းတည်ပြနိုင်နေဆိုရင်နိုင်ငံသားတို့ခွင့်ရင်းနဲ့အညီအလုံးပါဝင်မဲပေးခွင့်ရဖို့စီစဉ်ပေးမယ်လို့ဆိုပေမဲ့တချို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဦးသက်ဆွေကပြောပါတယ
်ကျွန်တော်တို့ဒီမှာပေါ့လေမမျော်လင့်တဲ့ပြဿနာလေးတွေကျွန်တော်တို့တွေ့နေရပါတယ်ဒီမှာဂျပန်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေဟိုရှင်စစ်ဆူရလက်ထက်မှာတည်းကနေပြီးတော့ရောက်ရှိနေထိုင်ပြီးတော့ပေါ့လေရှင်ကျွန်တော်တို့မဆလာခိကပြဌာန်းနာငံသားဥပဒေရညှိစွန်းပါတယ်ဆိုပြီးတော့အဲဒီလူကဒုက္ခတွေခံထားပါတယ်ဆိုတဲ့မချက်လေးတွေနဲ့ပေါ့လေကျွန်တော်တို့ဂျပန်နိုင်ငံမှာရှိတဲ့ဗမာနိုင်ငံသားတွေမဲပေးပိုင်ခွင့်မမှန်ကန်ကန်မရအောင်ပေါ့လေဟိုတမင်တက်တက်ကြံစီပြီးတော့လုပ်နေတဲ့ချက်လက်တွေကျွန်တော်တို့ပေါ်နေပါတယ်တပတ်ခါပေါ့လေကျွန်တော်တန်ယုံမှာတရားဝင်ကျွန်တော်သွားပြီးတော့တန်မတ်နဲ့ကျွန်တော်တွေ့ဆုံမှုရှိပါတယ
်အကြောင်းအမြတ်ကြောင့်နိုင်ငံသားတက်တည်မပြနိုင်သူတွေအတွက်လည်းနိုင်ငံတော်ဘက်ကထည့်သွင်းစဉ်းစားပေးဖို့ကိုရနိုင်ထွန်းကတောင်းဆိုပါတယ
်ကျွန်တော်တို့လိုဆိုလို့ရှိရင်တကောင်စင်းလည်းမရှိတော့ဘူးဗျာအဲ့တော့ဟိုတုန်းကတည်းကပြည်တဲ့အတိုင်းပဲတုံခဲ့တဲ့နှစ်ပေါင်းများစွာဆေးအားနာရှင်လောက်မှာကျွန်တော်တို့နေမျိုးစုံနဲ့ဖိအားပေးခဲ့တဲ့အချိန်မှာကျွန်တော်တို့ဆိုလို့ရှိရင်တကောင်စင်းရတယ်ကျွန်တော်တို့ထုတ်ပယ်ခံနာရပြီအဲ့တော့ကျွန်တော်တို့ဆိုလို့ရှိရင်မဲပေးခြင်းတော့ညာလည်းပဲမဲလုံးဝပေးခွင့်မရတဲ့အခြေအနေတွေဖြစ်နေတယ်ပေါ့ဗျာအခုတကောင်စင်းတော့မပေးစီဘယ်မှာရှိလို့ရှိမှမသိတဲ့အခြေအနေရှိတာပေါ့အဲ့လိုလူမျိုးတွေကြောက်လေနိုင်ငံတော်အနေနဲ့နေတော့စဉ်းစားသိနေလို့ထင်တယ်ပေါ့လေကိုရီးယားဘက်မှာတော့ဒီဘေးဆန္ဒလာပြီးတဲ့နေ့ကျရင်တော့သူ့ရဲ့မှတ်ပုံတင်သူတိမို့တကောင်စင်းပေါ့လေအဲ့ဒါကိုတော့မိတူကိုပြသဖို့လိုအပ်ပါတယ်အဲကိုရီးယားနိုင်ငံမှာဆိုရင်မလူမျိုး3000ကျော်ရှိတဲ့အ낵ကနေကိုရီးယားနိုင်ငံကနေပြီးပုံစံ15တင်လာတဲ့လူပေါင်းက8998ရှိပါတယ
်အလွဲမားတွေကိုပြင်ဆင်ဖြည့်ဆွက်ပြီးတဲ့ဆိုရင်ရွေးကောက်ပွဲကော်မရှင်ရဲ့မဲဆင်းထဲမှာပါလာပြီးကြိုတင်မဲပေးခွင့်ရမှာပါအဲ့ဒီခါမှာတော့ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ယုံကောင်စစ်ဝင်ယုံအငြင်းတဲ့ကုစရေယုံတွေကိုတွားရောက်ပြီးတော့ကြိုတင်မဲတွေကိုလာမဲ့စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ28ရက်နေ့အတွင်းသက်ဆိုင်ရာနိုင်ငံအလိုက်သတ်မှတ်ရက်တွေမှာကြိုတင်မဲတွေတွားပြရမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မစင်မုံပါ
ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်တံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Nearset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်သားတွေတွင်းဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ချစ်သတင်းပတ်ထည့်ကျင်းပမယ်ပြည်တော်စုငင်းချင်းညီလာခံမတိုင်ခင်အစိုးရနဲ့ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနရဲကြာအကျိုးဆွေးနွေးပွဲတစ်ခုဒီကနေ့စတင်ရမှာသဘောတူညီချက်တချို့ရခဲ့တဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါ ပြည်ထောင်စုငြိမ်းချမ်းညီလာခံ27ရာစုပင်လုံသုဒ္ဓအစည်းအဝေးစတင်နိုင်ရမှာအဓိကကျတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင်အထည်ဖော်မှုဆိုင်ရာအကျိုးညှိနှိုင်းအစည်းအဝေးကိုနေပြည်တော်အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနမှာဆွေးနွေးခဲ့ကြတာပါဒီကနေ့ဆွေးနွေးရမှာတော့သဘောတူညီချက်တစ်ခုထပ်မံရခဲ့ကြောင်းအစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက VOA ကိုအခုလိုပြောပါတယ်
ဒီနေ့တော့ဒီနေ့အကောပတ်တူရီတဲ့ကျွန်တော်တို့ပြင်ဆင်နေရဆက်တဲ့လို့ရှိတယ်။အဲဒီကစိတ်ပိုင်းပြင်ဖို့ဆိုတော့ NT အပလီကေးရှင်းကတော့တစ်ချက်ဒီနေ့ဖြစ်ပြီးတော့ကျွန်တော်တို့ကြားထဲမှာဒီမှုရှိတဲ့အတွက်15ကျပ်ဖြစ်လာနိုင်တယ်ရှိတယ်။အပိုင်းဒီကောက်ကကျွန်တော်တို့လူရရတာပါရှိရ။အပိုင်းသုံးတော့ဒီနေ့
အစိုးရနဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCA SEAO ကိုယ်စားလှယ်အဖွဲ့တွေဟာဒီလ၄ရက်နေ့နဲ့၅ရက်နေ့ကနောက်ဆုံးအကြိမ်တွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲမှာ27ပင်လုံးမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ် Union Accord အစိတ်ပိုင်း၃အတွက် NCA အပြည့်စာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပေါ်မှုနဲ့ဖက်ဒရယ်အခြေခံမှုလမ်းညွန်ဆိုပြီးအပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့တာပါအပိုင်း၁ NCA အပြည့်အစာချုပ်မူပေါင်းပြန်လည်ညှိနှိုင်းရေးမှာအချက်၅ချက်အနက်ကအရင်ဆွေးနွေးပွဲမှာ14ချက်သဘောတူညီခဲ့ရကဒီကနေ့နောက်ထပ်တစ်ချက်ထပ်မံညှိနှိုင်းနိုင်ခဲ့တာဖြစ်ပါတယ်အပိုင်း၂2020ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပေါ်မှုအပိုင်းမှာတော့ဇယားနှစ်ခုအနက်ကဇယား၁ကိုဆွေးနွေးထားပြီးဇယား၂ကိုဆွေးနွေးဖို့ကြံရှိနေစေဖြစ်ပါတယ်အပိုင်းသုံးဖြစ်တဲ့ Federal အခြေခံမှုလမ်းညွန်မှာတော့အချက်၈ချက်မှာနှစ်ချက်သဘောတူညီချက်ရရှိထားပြီးအကြံချက်တွေကိုဒီနေ့ဆက်လက်ဆွေးနွေးခဲ့တာပါဒီနေ့ဆွေးနွေးပွဲဟာနေကင်းတနအိမ်မှာပြီးဆုံးခဲ့ပါတယ်တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေဟာဒီနေ့ဆွေးနွေးတဲ့အချက်တွေကို PPST ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကိုတင်ပြအတည်ပြုချက်ရယူပြီးမနေ့ဖန်မနေ့မှာအစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်PBSD ညနေအစည်းအဝေးမှာအဓိကဆွေးနွေးနေတဲ့အချက်ကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဒူဥက္ကဋ္ဌဥခုမြင့်ချုံကအခုလိုပြောပါတယ်
သူကစံပေါ်ပြောတာတော့ဒီတော်စုအဆင့်ဆိုရင်တော့ဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးမယ်ဤနယ်အဲ့ဒီမှာဒီအဆင့်မှာတော့အခြေခံဥပဒေလိုသုံးမယ်ကျွန်တော်တို့ကဒီတော်စုမှာလည်းဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးရင်အဲဤနယ်မှာလည်းဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးရမှာပေါ့ဒါမဲ့လို့ရေးဆွဲတာတွေပြဋ္ဌာန်းတာတွေကတော့သူရတမကျန်နေကြီးဘလို့ရေးရေးပေါ့လေနာမည်ရတော့အဲ့ဒီဒီနယ်အဆင့်မှာတော့ဒီမှာပြည်သုံးပါပေါ့
ဒီအချက်ပေါ်နှစ်ဖက်ပြည်လည်မှုရရင်မနေ့ဖန်မှာသဘောတူညီချက်အစ်စ်ထက်မှန်ရရှိမှာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံသုဒ္ဓအစည်းအဝေးကိုတော့ရှေ့တည်င်းပတ်ဗုဒ္ဓဦးနေ့ကစပြီး3ရက်ကြာကျင်းပဖို့စီစဉ်ထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေတည်င်းပေးပို့တာဖြစ်ပါတယ်
လနကံမြေပခတ်တွေကြောင်းရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြည်နယ်ပလောဝမြို့နယ်ကထောင်နေရှိတဲ့ဒေသခံတွေဟာဒီအပိုင်းတွင်ထပ်မံထွက်ပြေးလာနေရတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်တန်နိုင်ပါတိုက်ပွဲတွေနဲ့ပြစ်ခတ်မှုတွေကြောင်းထိခိုက်ဒေဆုံးမှုတင်းတွေနဲ့အတူနောက်ထပ်ထောင်ရှိတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒုက္ခသည်ရေဆောင်ရွက်သူတွေကပြောဆိုခဲ့ကြတာပါရတိတော်မြို့နယ်မှာဆိုရင်လည်းဒီအပိုင်းတွင်မှာပြစ်ခတ်မှုတွေရှိနေတာကြောင်းမယူမြေကန်တစ်ချောက်ကထောင်နေရှိတဲ့ဒေသခံတွေထွက်ပြေးခဲ့ရတဲ့အကြောင်းရတိတော်မြို့နယ်မြို့သားလွှတ်တော်မှဥခင်ပေါင်းလက်ကပြောပါတယ်
ဟုတ်တယ်အဲ့ဒီဒီစစ်တော်မျိုးနဲ့ဝီဝီရှိတာတော့အလောက်ကတော့အလုံးကြီးကြီးလေးလေးကြီးကြီးဆက်ရောက်ကြပြတော့ရောရောတယ်ဆက်ပြေးကြတယ်အရှိရတွေမတရားရတယ်အတိအကျထွက်ပြေးတာကဒီစစ်တော်မျိုးနဲ့ဒီမှာဒီမြူကြီးအလုပ်ကန်းတွေကဆက်ရောရောရောရောဆက်ရောထွက်ပြေးနေတာရှိတယ်မင်းကသွားပြီးတော့ဒီမြမလေးစစ်ကြောက်တက်လာတော့ဒီကကျင်းမင်းကြီးရှိတာလည်းအကုန်ကြီးရတယ်ဒီမှာ
လက်ရှိချိန်မှာတိုက်ပွဲတွေကြောင့်ရသေးတော်မျိုးပေါ်မှာခိုလုံကြရတဲ့စစ်ဆောင်ဥယျာဟာလည်း၃000နီးပါးထိရှိလာတာကြောင့်စောဝဲနေရဲ့ခက်ခဲတွေနဲ့ပါကြုံနေရတယ်လို့လည်းဥခင်မောင်လက်ကပြောပါတယ
်။နေရာထက်ထက်ခက်ခဲတယ်။အရင်ရှိတဲ့လူတွေကတော့ပါမဖိနိုင်ဘူးရသေးတော်မျိုးပေါ်မှာအစိုးရစီရာဇဝင်လျှောက်တာရှိတယ်။အစိုးရလည်းချမှတ်ပေးဘူး။
လက်ရှိရှင်ဒီရခိုင်ပြည်နယ်ပြည်မှာလက်နက်ကင်ပဏိပခတ်တွေကြောင့်နေရာစွန့်ခွာထွက်ပြေးလာကြတဲ့စစ်ဆောင်ဦးရဲ့2000ကျော်တိရှိနေပြီအဲ့ဒီထဲက60ရာခိုင်နှုန်းဟာခလေးတွေနဲ့စစ်ရှင်းနေအောက်တွေဖြစ်တယ်လို့လည်းစစ်ဆောင်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစေယုံ REC ကထုတ်ပြန်ထားပါတယ်အခုရပိုင်းတွင်မှာလည်းတိုက်ပွဲတွေကြောင်းရသေးတောင်ကြောက်တော်နဲ့ပလောဝမြို့နယ်တွေကဒေသခံတွေဟာစစ်တွေမျိုးပေါ်ထိထွက်ပြေးလာနေကြတယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့မတ်ဖြူဖြူတန်းကပြောပါတယ
်ပလောဝမြို့နယ်နမတိုင်းရဲ့နောက်ပြီးတော့ဟိုဟာကျေးရခိုင်ရဲ့အဲ့ဒီမျိုးနယ်တွေကရောက်လာတယ်လေ နောက်ပြီးတော့ပန်းတိုင်းကျောက်တော်မျိုးနဲ့ပန်းတိုင်းရင်ဖွင့်စီရင်နောက်ပြီးတော့တေးတော်မျိုးနဲ့ချင်းစီရင်အဲ့ဒီပြီးတော့ရောက်လို့ရှိတယ်ဘုံလုံးပေါက်ပြီးတော့လူဦးရေ60ကျော်လောက်ရှိတယ်အင်ထောက်စုက20နဲ့လျှောက်စုရှိတယ်ရှိပါတယ်
လက်ရှိရှိမှာစစ်တေမျိုးပေါ်မှာစစ်ဆောင်စခန်း30ကျော်တည်ရှိနေပြီစစ်ဆောင်ဥယျာဉ်2000ကျော်တည်ရှိနေပါတယ်မကြသေးခင်လက်တွေကတိုက်ပွဲတွေကြောင့်ပလောဝမြို့နယ်နမတာကြီးရွာကနေထွက်ပြေးလာတဲ့ဒေါ်မတ်စောရိုင်ကတော့စောဝဲနေရဲ့ခက်ခဲတွေကြောင့်စစ်တေမျိုးထိဆက်လက်တင်းချောင်လာခဲ့ရတယ်လို့ပြောပါတယ
်ပေရှောင်းဖက်မှာကျမတို့အနာလိုက်စားပြီးတရန်ထားအောင်လုပ်ခဲ့ပါတယ်ပေရှောင်းမှာစောဝဲနေရဲ့ဆင်ပြေလို့ကျောက်တော်ကနေစစ်တေကိုထွက်ပြေးလာတယ်ကျေးဇူးပါရတာဆက်ပြီးကြော်လို့ရှိတည်
ကိုဗစ် 19 ကာယောဂါနဲ့ကြုံနေရချင်းအတိအခက်ရစေးကြဖို့ကုလသမဂ္ဂတွင်ရမှုရှုပ်တာမကမြန်မာနိုင်ငံရှေးဆိုင်တန်တမန်တွေနဲ့အကူအညီပေးရအဖွဲ့တွေကလည်းတိုက်တွန်းထွက်ကြပေမဲ့အခုချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါလက်နက်ကင်မင်းပခတ်တွေကြီးထွားလာနေတာကြောင့်စစ်နဲ့ရက်ခါပြက်လက်မှုနဲ့အိုးရင်ဆုံးခွာရတဲ့ရှင်တွေပို့ဆိုးလာမှာဆိုရင်ကြောင့်လည်းနိုင်ငံတကာအကူအညီပေးရအဖွဲ့20ကလည်းမကြသေးခင်ကပဲတတိပေးထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတတိပေးပို့ထားတာပါ
မလေးရှားနိုင်ငံပြည်နှံပြည်နယ်မှာမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေထိုင်ရာအရက်မှာကိုဗစ် -19 ကပ်ရောဂါပိုးကူးစက်မှုတွေတွေ့ရှိတဲ့သတင်းကြောင့်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးလေးပါပါ။ကပ်ရောဂါနဲ့ကြုံနေရတဲ့မလေးရှားနိုင်ငံမှာနောက်ထပ်ရောဂါကူးစက်မှုအတည်ပြုလူနာတွေကိုပြည်နှံပြည်နယ်မှာတွေ့ရှိပြီးတဲ့နောက်တန်လျာလူနာတွေရှိမရှိဆက်လက်စစ်ဆေးနေတာဖြစ်ပါတယ်။မနေ့တုန်းကတော့မလေးရှားကျန်းမာရေးဝန်ကြီးဌာနကအတည်ပြုလူနာတဲ့နောက်ထပ်45ရာခိုင်အတည်ပြုခဲ့ရမှာပြည်နယ်ပြည်နယ်လဲပါဝင်တဲ့အတွက်နောက်ဆက်တွဲကူးစက်မှုတွေရှိမရှိစစ်ဆေးနေတာလို့လည်းမလေးရှားနိုင်ငံအခြေစိုက်ဒါနကုတလနိုင်ကူညီမှုအသိဥက္ကဋ္ဌကိုရဲမင်းထွန်းကပြောပြပါတယ်
။တမန်စာရီလမ်းပိုင်းဇလန်ပါရူပရိုက်မှာတကူသူနာစဘရန်ဂျာရအဲ့ဒီမှာတကူ
ဟောက်ကူ
ပေါင်းနေရသေးတာပေါ့တော့။အဲသူကအဲ့လိုတွေ့ပြီဆိုလို့ရှိရင်အဲ့ဒီနေရာတကူကိုသူကဟိုနော့ဒေါင်းချချန်ချမချလို့ရှိရင်သူကအဲ့ဒီတစ်ဝိုက်ကိုစစ်တော့တာပေါ့ဒါသူဒီကတော့တော့ပြန်သူနေခဲ့တဲ့နေရာနားပေါ့။နေတယ်ဆိုတော့ flat တွေနားဆိုတော့လေစဘရန်ဂျာဆို flat တွေမှာတော့မင်းများကျွန်တော်နိုင်ငံခြားသားများတယ်ကျို့သူအဲ့လိုမျိုးဒီပေါ့ဝင်ရှင်ပြန်နိုင်တဲ့အခြေအနေမျိုးဆိုသူကလော့ဒ်ဒေါင်းချလိုက်တယ်လော့ဒ်ဒေါင်းချပြီးတော့အဲ့နောက်ပေါ့ဝင်ရှင်မှာရှိတဲ့လူကောင်းလို့သူစစ်တာပေါ့လို့။နိုင်ပြီးသူသတိပေးတယ်အဲ့ဒီပေါ့ဝင်ရှင်ကလူစစ်စစ်ပို့ပါကြပါလို့
။အဲ့ဒီနေရာတွေမှာကိုဗစ်ပိုးကူးစက်သူတွေတွေ့ရှိနေရလို့အဲ့ဒီတန်မြေအတွင်းမှာနေထိုင်နေကြတဲ့မလေးရှားနိုင်ငံသားတွေနဲ့မြန်မာပါဝင်နိုင်ငံသားတွေကိုကျန်းမာရေးဌာနက PPE ဝတ်စုံနေနဲ့နေအိမ်တိုက်ခန်းတွေမှာတန်ရရှိတဲ့လူနာတွေကိုလိုက်လံစစ်ဆေးရှာဖွေနေတာပါ။ရက်ွက်အတွင်းအဝင်ထွက်ရှိတဲ့နေရာတွေမှာရဲတပ်ဖွဲ့ဝင်တွေဟာစစ်ဆေးဂိတ်တွေချပြီးတော့စောင့်ကြည့်နေကြသလိုယောဂဘိုးတွေ့ရှိခဲ့တဲ့ရက်ွက်တွေမှာကိုဗစ် -19 ရောဂါပိုးဆိုင်ရာကာကွယ်ရေးအရေးပေါ်စည်းကမ်းတွေကိုလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေဟာအပန်းချက်ဆက်တွေကိုအသုံးပြုပြီးသတိပေးနေတယ်လို့လည်းပြောပြပါတယ်။ခက်မှန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်သက်ချက်တွေကြောင့်အလုတ်ကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတယ်လို့အဖမ်းဆီးတွေလည်းကြုံနေရတာပါ။မလေးရှားကျန်းမာရေးဝန်ကြီးဌာနဘက်ကတော့ဒီကနေ့ပဲကိုဗစ် -19 ကူးစက်သူလူနာသစ်17ယောက်ကိုထပ်မံအတည်ပြုခဲ့တဲ့အတွက်အခုဆိုရင်သေဆုံးသူ125ယောက်ပါဝင်ကူးစက်မှုပေါင်း9000ကျော်တိရှိနေပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ရက်ပလန်နဲ့ဂျိုနီလို့တင်စားခေါ်ဆိုကြတဲ့အင်ကာဂျိုကိုစူးစမ်းလေ့လာဖို့အာကာသယာဉ်လွှတ်တင်ရေးအစီအစဉ်တွေဟာကိုဗစ် -19 ကပ်ရောဂါဘေးကြောင့်နှောင့်နှေးနေတာကနေအခုတော့ပြန်ဆနေကြပါပြီ။ဒီကြောင့် AP သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညူပါ။အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံကအာကာသစူးစမ်းလေ့လာရေးရင်ငယ်ဟုတ်ကိုပြီးခဲ့တဲ့သတင်းဘက်ကအင်ကာဂျိုပေါ်လွှတ်တင်လိုက်တာကြောင့်အခုဆိုရင်အင်ကာဂျိုစူးစမ်းလေ့လာရေးထိပ်တိုင်းနိုင်ငံအနေငယ်ထဲမှာပါဝင်သွားပါပြီ။ဥရောပနဲ့ရုရှားတို့ကလည်း ExoMax အာကာသစူးစမ်းလေ့လာရေးပူးရဲအစီအစဉ်ရဒီနှစ်နွေရာသီမှာအာကာသယာဉ်လွှတ်တင်မယ်လို့ခန့်မှန်းထားပေမဲ့ COVID-19 ကပ်ရောဂါကြောင့်ခရီးသွားလာမှုတွေပိတ်ပင်ထားတဲ့အခြေအနေကြောင့်ရောဒီမတိုင်ခင်ကတည်းကနည်းပညာဆိုင်ရာပြဿနာတွေအပေါ်စိုးရိမ်ကြောင်ကြမှုတွေကြောင့်ပါအချိန်နောက်ဆုတ်ထားခဲ့ကြရတဲ့အကြောင်း Project ဆိုင်ရာသိပ္ပံပညာရှင် George Bago ကပြောပါတယ်
What we found was that for every 100 days
ကျွန်တော်တို့အချိန်စီရမှာရက်တရာတိုင်းတပြည့်ပြည့်စုံအောင်လုပ်ရမယ့်စီစဉ်တွေချမှတ်ထားပြီးသားပါအခုဆိုရင်ဆွဲထားတဲ့အချိန်စီရအတိုင်းပြီးဖို့ရက်ပေါင်း125ရက်သုံးလိုက်ရပါတယ်ဒီလိုဒီနှစ်ဇန်နဝါရီလကိုပဲကြည့်ရင်ပြီးရမယ့်သမတ်ချက်တွေကအများကြီးမြင့်မြန်ဆန်းဆန်းကုန်သွားတယ်ဖေဖော်ဝါရီနဲ့မတ်လကျတော့ COVID-19 ကကျွန်တော်တို့ကိုထိခိုက်လာစေတယ် ်နိုင်ငံကနဲ့ပူးပေါင်းဆောင်ရွက်နေကြရတာဖြစ်တာကြောင့်အခုတော့ဌာနအများပြလှုပ်တွေရက်ကုန်ကြပါတယ်အဲဒါကြောင့်ပူးပေါင်းမလားမပူးပေါင်းမှုလားဆိုတာကိုဆုံးဖြတ်ခဲ့ကြရတာပါ
အင်ကာချိုကိုရောက်သွားဖို့နှစ်ပေါင်းများစွာအစွမ်းကုန်အထောက်ကျူပန်းခဲ့ကြပေမဲ့ရင်တွေပောက်ကွဲသွားတာမီးလောင်သွားတာဂျိုးပေါ်အဆင်းတိုက်မိပြီးပျက်စီးသွားတာတွေကြောင့်ဒီဆယ်စုနှစ်တွေအတွင်းပျက်စီးဆုံးရှုံးမှုတွေဟာ90ရာခိုင်နှုန်းကျော်လာခဲ့ပါတယ်အင်ကာချိုဘောကိုအာကာသရင်တွေ၈ချိန်တိုင်တိုင်လွတ်တင်နိုင်ခဲ့တာကတော့အမေရိကန်ပြည်ထောင်စုဖြစ်ပြီးပထမဆုံးချိန်က1986ခုနှစ်မှာလအနှဲငင်ချပြီးလွတ်တင်ခဲ့တဲ့ Beacons အာကာသရင်တင့်တဲ့နှစ်တို့ဖြစ်ပါတယ်ဗြိတိသျှဓာတုဗေဒပညာရှင် Roslyn Flinklin ရဲ့နောက်မှာအမည်ပေးထားတဲ့အစစ်မြင့်ဤပညာသုံးကိရိယာတွေတတ်ထားတဲ့ဂျိုဆင်းအာကာသယင်ငယ်ဟာအင်ကာဂျိုမျက်နှာပြင်အောက်မှာအသက်ရှင်ခဲ့တဲ့ဇီဝဖြစ်စဉ်ထောက်ထားတွေတူးယူနိုင်လိမ့်မယ်။ဒါ့အပြင်ဂျိုးပေါ်မှာရေရှိခဲ့သလားဆိုတဲ့အထောက်ထားတွေကိုလည်းရယူပေးနိုင်လိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြတာပါ။ဒါနဲ့ပတ်သက်လို့ Mr. Bago ကအခုလိုပြောပါတယ
်။ Analyze samples from using the order of 6 to 10 cm.
ဒီအောက်အနည်းနှလမနဲ့သုံးလမအတွင်းကမြေသားနမူနာတွေကိုစူးစမ်းလေ့လာကြပါလိမ့်မယ်။ Exomas ကတည်သွားတဲ့လူလူစက်ကလေးကတော့တကယ်တမ်း6ပီအနည်းထိတူးနိုင်ပါလိမ့်။နေနေတူနိုင်လေအောက်ပိုင်းမှာတက်တန်းပူရင်းတဲ့ဇီဝဖြစ်စဉ်တွေကိုပို့ပြီးလေ့လာနိုင်လေပါပဲ
။ကမ္ဘာမြေကြီးနဲ့အနားဝန်းကျင်ကဂျူရီချာအကောင်းဆုံးလှက်ပတ်သွားလာနိုင်ဖို့အင်ကာဂျူဘော်ကို26လမှတစ်ချိန်သာအာကာသယင်လွှတ်တင်နိုင်မှာပါ။ဒါကြောင့်နောက်တစ်ချိန်လွှတ်တင်နိုင်ဖို့ဆိုတာကတော့2022ခုနှစ်စက်တင်ဘာလမှသာဖြစ်နိုင်မှာလိမ့်မယ်။လုံငန်းဆောင်တာတွေနှောင့်နှေးကြံ့ကြာနေကြရပြီမဲ့လေအိဆိုမတ်ဂျိုဆင်းရင်ဟာအင်ကာဂျူဘော်မှာအရင်ကတက်ရှိတွေရှိခဲ့သလားဆိုတဲ့အထောက်အထားတွေရှာဖွေနိုင်လိမ့်မယ်လို့မစ္စတာဘာဂိုကအပြည့်အဝမျှော်လင့်ထားပါတယ်ရှင်ကျွန်မခွာညိုပ
ါ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ခံရမှုနဲ့ပြန့်ပွားမှုကိုထိန်းချုပ်လာနိုင်တဲ့အတွက်ပြည်သူအများစုဟာအစိုးရရုံးပိတ်ရက်တွေမှာနေရာဒေသတစ်ခုကနေအခြားနေရာဒေသတစ်ခုစီကိုသွားလာလည်ပတ်မှုတွေပြုလုပ်လာခဲ့ကြပါတယ်။စီးပွားရေးလုပ်ငန်းအများစုဟာလည်းပုံမှန်နေထားတိုင်းပြန်လည်လည်ပတ်လာကြတာကိုတွေ့မြင်ရပါတယ်။ပြည်သူတွေအနေနဲ့လက်ရှိခြေနေပေါ်မှာဘလို့သုံးသပ်နေသလဲဆိုတာကိုကြည့်ကြရအောင်ပါကဘာကရောဂါ COVID-19 ကြောင့်ကူးစက်မှုကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်လူစုလူဝေးတွေကန့်သတ်ခဲ့သလိုလူစီကားရာနေရာတွေနဲ့လူသွားလာများတဲ့ဒေသတွေကိုပိတ်ထားခဲ့ရပါသေးတယ်အဒီလိုအချိန်တိုင်းတာတစ်ခုထိကန့်သတ်မှုတွေကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းအများပြားဟာထိခိုက်ခဲ့ရပါတယ်။ရန်ကုန်မြို့ကစားတောက်ဆိုင်လုပ်ငန်းရှင်တဦးကတော့ကိုဗစ်ကာလအတွင်းမှာအတိုင်းတာတစ်ခုထိသူဆိုင်ကိုပိတ်ထားခဲ့ရတဲ့အတွက်စီးပွားရေးရထိခိုက်ခဲ့တယ်။ဒါပေမဲ့လည်းအများနဲ့ဖြစ်တဲ့အတွက်ပြန်လည်ထူထောင်ဖို့ကြိုးစားနေရကြောင်းကိုခုလိုပြောပြပါတယ်
။တကဘာလုံးရိုက်ခတ်တဲ့ကြရက်ဖြစ်တဲ့အတွက်ကြောင့်စီးပွားရေးကအားလုံးနဲ့အတူဆိုးဆိုးဝါးဝါထိခိုက်ကြရပါတယ်ကျွန်တော်တို့ဒီထိခိုက်တယ်ဆိုရင်လည်းကျွန်တော်တို့အတိုင်းပြည်မှာအပြင်အလောက်ကြဲကြဲပြန့်ပြန့်မဖြစ်ပေမဲ့လည်းဘာပဲပြောပြောကျွန်တော်တနေငင်းဒဇင်ပါဆိုသလိုအားလုံးကခံစားကြရပါတယ်အဲ့တော့အားလုံးကစီးပွားရေးတွေအကုန်လုံးကပြိုလဲကုန်တဲ့သဘောရှိပါတယ်ရင်းရင်ပြိုလဲသွားတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီကနေပြီးတော့ပုံမှန်လေးကျွန်တော်တို့လမ်းလျှောက်နိုင်ဖို့အတွက်ကတော်တော်ကြီးကိုလိုအပ်ပါသေးတယ်နိုင်ငံတော်အစိုးရလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ဈေးကွက်တွေပေါ့နော်အရင်လဲမှုတွေကိုကုစားတဲ့အနေနဲ့ဖြည့်ဆည်းပေးနေတာတွေကိုဗစ်ကျင်းငွေတွေထုတ်ပေးနေရတယ်ကျွန်တော်တို့ကြားသိရတဲ့အတွက်ကြောင့်အင်မတန်ဝမ်းနဲ့ဝမ်းသာပါတယ်လက်ဖိတ်ဆိုင်လုပ်ငန်းတွေကိုလည်းထုတ်ချီးပေးနေပါတယ
်2020မတ်လ23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေ့ရှိခဲ့ရပြီးတဲ့နောက်မှာတော့အစိုးရကယောဂပြန့်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့တယ်လို့ပြည်သူအများစုကလည်းအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းခွင်တွေမှာလည်းအိမ်ကနေလှုပ်ဆောင်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ် ဇူလိုင်လလကုန်ပိုင်းကစတင်ပြီးတော့ယခင်လူစုလူဝေးကိုကန့်သက်ထားတဲ့လူ9ဦးထပ်ပိုမစုစည်းရင်ထိန်းချုပ်မှုကိုလူ9ဦးအစားလူ15ဦးထိဖြေလျှော့သတ်မှတ်ခဲ့တာကိုတွေ့ရပါတယ်။ဩဂတ်လ10ရက်နေ့ကစတင်ပြီးတော့အယောင်ဝဲရီပုံမှန်နီးပါးပြန်ဖြစ်လာပြီလို့ရန်ကုန်မြို့ကလက်ဖေးဆိုင်လုပ်ငန်းရှိဦးကြည်လွင်ကပြောပါတယ်
။ဒီလိုဖြေလျှော့ပြီးတဲ့အတွက်ကြောင့်လူတွေကအပြင်ကိုပို့ပြီးတော့ထွက်လာနိုင်တယ်။စီးပွားရေးစီဝါရှာတဲ့လူတွေကပို့ပြီးတော့လှုပ်ရှားနိုင်တယ်
။ဩဂတ်လ10ရက်နေ့ကစတင်ပြီးတော့ရန်ကုန်မြို့မကိုထွက်ခွာခီးသွားခဲ့တဲ့ရန်ကုန်မြို့ကန်ဒေါ်ချီချီတင်ကလည်းခီးသွားလာရမှာကြုံတွေ့ခဲ့ရတဲ့အခြေအနေကိုခုလိုပြောပြပါတယ်
။အားလုံးတကားလုံးမှာနှစ်ခုကိုတယောက်ပဲထိုင်ရတယ်။နှစ်ဖောင်းစီးတဲ့လူတိုင်းပဲစီးထားကြတယ်ကားပေါ်ပါတဲ့လူတွေအကုန်လုံးကလေဟင်းကျယ်လေးတွေပါတယ်လူတိုင်းလူတိုင်းကလည်း face mask ပါတယ်။လမ်းမှာစားသောက်ဆိုင်တွေပါရွှင်းတဲ့အခါကျလို့ရှိနေဆိုင်ဝင်မှာဆိုလို့ရှိရင်လေဟန်ကျဲတို့လက်စည်းရည်တို့အကုန်အစင်းသင်ထားတယ်။စားတောက်ဆိုင်ဝင်တဲ့အခါမှာဆိုလို့ရှိရင်လေဆိုင်ဝင်တန်းလေးရာလေဒီ face mask အဲ့ဒါလေးကာထားတာတွေ့ရတယ်
။လူများစုဟာရုံးပိတ်ရက်တွေမှာခီးသွားလေပတ်တာတွေပြုလုပ်လာခဲ့တဲ့အတွက် COVID-19 ရောဂါပိုကူးစက်ခံရမှုကိုဆက်လက်ထိန်းချုပ်နိုင်ပါမလား။အခြားအိမ်နီးချင်းနိုင်ငံတွေမှာရင်ဆိုင်ကြုံတွေ့နေကြရတဲ့ဒုတိယလိုင်းကိုလည်းစိုးရိမ်ပူပန်သင့်တဲ့အတွက်အစိုးရချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာသင့်တယ်လို့လည်းသုံးသပ်နေကြပါတယ်။ဦးချီလွင်ကခုလိုပြောပါတယ်
။ကိုဗစ်ကာလမှာအိမ်ထဲမှာဒီလိုပဲညှိငွေ့စွာနေရတဲ့ဘဝကလည်းလွတ်မြောက်သွားတဲ့အတွက်ကြောင့်လူတွေကအပြင်ကိုပို့ပြီးတော့ထွက်လာပါတယ်။ထွက်လာပြီးတော့တချို့ပိတ်ထားတဲ့အပိုင်းတွေလည်းရှိနေတဲ့အခါကျတော့တိတ်ပြီးတော့လည်းပုံမှန်လည်းမတော်နိုင်တဲ့သဘောကြီးလည်းရှိပါသေးတဲ့အခြေအနေရတယ်။ဟို second wave ကိုအင်မတန်စိုးရိမ်ကြောင်းကြသွားပဲကျွန်တော်တို့ကသတိကြီးကြီးနဲ့ထားပြီးရောရင်ဆိုင်နေရပါတယ်။ရင်ဆိုင်နေရတယ်ဆိုပေမဲ့လည်းကျွန်တော်တို့ local မှာတော့တိတ်ပြီးကူးစက်မှုတော့နည်းပါတဲ့အတွက်ကြောင့်မရှိတော့ဖြစ်တဲ့ကြောင့်တချို့ကလည်းပုံမှန်အတိုင်းအတင်ရဲပြီးရောသွားလာလှုပ်ရှားနေတာတွေ့ရပါတယ်။ဒါပေမဲ့ဟိုအိမ်နီးချင်းတိုင်းပြည်တွေနဲ့တချို့တိုင်းပြည်တွေမှာဆိုလို့ရှိရင်ဟိုဖြေလျှော့မှုတွေရဲ့နောက်ပိုင်းမှာကတော့လို့ကူးစက်မှုတော့မြင်မာလာတဲ့အတွက်ကြောင့်ကျွန်တော်ဒါအင်မတန်စိုးရိမ်စရာဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တိုင်းပြည်ကလည်းဒီထားကိုကြည့်ပြီးတော့ဟိုတိတ်ပြီးတော့အတင်မြဲဖို့လိုပါတယ်
။စားတောက်ဆိုင်လုပ်ငန်းရှင်ဦးဖြစ်တဲ့ဦးရင်မင်းထွန်းကအခုလိုပြောပါသေးတယ်
။နိုင်ငံတော်ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုပြည်ပထားပြီးလိုက်နာဖို့ဒါတော့ပြောချင်ပါတယ်။ဒီစည်းလူကိုရတာမဖြစ်မနေမရှောင်လို့မရတဲ့နေရာတော့တော့အမှာပေါ့လေ
လက်ရှိအချိန်ဒီမှာတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတိုင်းစားတောက်ဆိုင်တွေမှာစပွဲတွေကို6ပေကွာစီစီစဉ်ပေးတာဆိုင်နေဝင်မှာလက်စေးရေးအပူတိုင်းဓာတ်တွေပြုလုပ်ထားသလိုလူအများစုအနေနဲ့လည်းကိုမိသားစုအတွက်နှာခေါင်းစည်းမျက်နှာဖုံးတက်ဆင်ပြီးတော့ကြိုတင်ကာကွယ်ထားတဲ့နယ်လို့လေဒေါ်ချီချီတင်ကသူမရဲ့အမြင်ကိုပြောပါသေးတယ်
ဆိုရင်မရှိပါသေးတဲ့ဒါတွေကလုံအောင်ပျောက်သွားတဲ့အချိန်နဲ့မဟုတ်သေးတဲ့တစ်ချိန်ချင်းမှာကူးစက်မှုဆိုတာရှင်းလင်းနိုင်တာပေါ့
ခုလိုအချိန်နဲ့မှာလူအများစုက COVID-19 ကိုမိလျော့နေသလိုသွားလာလှုပ်ရှားမှုတွေပြုလုပ်နေကြတာမြင်တွေ့ရတဲ့အတွက်မျက်နှာဖုံးနဲ့လက်သန့်ဆေးကိုတော့သွားလျာမှာတက်ဆင်ယူဆောင်သွားတင်ပြီးတော့ကြိုတင်ကာကွယ်ဖို့အတွက်လည်းသတိရှိတဲ့နယ်လို့စားတောက်ဆိုင်လုပ်ငန်းရှင်ဦးဖြစ်တဲ့ဦးရင်မင်းထွန်းကအခုလိုပြောပါသေးတယ်
ကျွန်တော်ငံကတိမှတ်ပြထားတဲ့ CNN နိုင်ငံမျိုးဝါတော်ပြန်ဖြစ်နေရတော့ဒါနဲ့စိုးရိမ်ရတဲ့နေထားပါတော့။ဒါရီ website တင်ပါလေပြင်ပြတာတွေမတက်တာတို့ဟန်ချင်တုံးတာတို့ဒါမဖြစ်မနေတက်ကိုလိုရမယ့်အရာတွေပါ
။အစိုးရအနေနဲ့အပြင်ထွက်သွားလာနေကြတဲ့သူတွေကို mask တက်ဖို့လက်ဆေးဖို့လူတဦးနဲ့တူ6ပေအကွာကနေပြောဆိုဆက်ဆံဖို့အသိပညာပေးလုပ်ငန်းတွေကိုမြန်မာပြည်အနှံ့ပြားမှာလှုပ်ဆောင်နေစေဖြစ်ပါတယ်။ဒါအပြင်ကျန်းမာရေးဆိုင်ရာသတ်မှတ်ချက်တွေနဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့ကိုလည်းနှိုးဆော်နေစေဖြစ်တာတွေ့ရပါတယ်ရှင်။ကျွန်မမေဇချန်ဟိမမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်လျှက်စင်မလုံလောက်တဲ့မြန်မာနိုင်ငံမှာဓာတ်အားဖြည့်ဆည်းနိုင်ဖို့အတွက်တရုတ်ဂျပန်လုပ်ငန်းတွေဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံမဲ့ LNG သဘာဝဓာတ်ငွေ့ရေသုံးလျှက်စစ်ဓာတ်အားထုတ်လုပ်ရေးနောက်ဆိုလာဆွမ်းအင်နဲ့ဓာတ်အားဖြည့်ဆည်းဖို့လည်းဆောင်ရွက်နေပါတယ်ပုဂ္ဂလိကလုပ်ငန်းတွေနဲ့လျှက်စစ်ကန္တာဘူပေါင်းဆောင်ရွက်မှုတွေပါဈေးနှုန်းသတ်မှတ်နိုင်ရေးကအဓိကအချက်ဖြစ်ပါတယ်မြန်မာနိုင်ငံမှာပထမဆုံးသောပြည်ရင်းပြည်ပဖက်ဆက်
ဆိုလာလျက်စစ်စီမံကိန်းစတင်ခဲ့တဲ့မကွေးတိုင်းကတဘာဝပဝင်းကျင်တယန်စာတနဲ့စွန့်အင်ဝင်ကြီးဦးမြင့်စောကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
စာချုပ်ချုပ်ခဲ့တာကအဲ2016မတ်လ20ရက်နေ့မှာ PPA ဆိုတာ Power Power Sharing Agreement ပေါ့လေဒီ unit cost ဒီ non တမတဲ့အဟိုစာချုပ်ချုပ်ခဲ့တာပေါ့လေဆက်ပြီးတော့ကျွန်တော်ကအရင်ဆုံးရရဲ့လုပ်ငန်းတွေကိုကျွန်တော်ကယ်ရီပြန်ယူသွားပေါ့လေဒီလျှက်စစ်ထုတ်ဖို့အတွက်ကိုဒီပြောင်းစုဆိုရဖွဲ့ရတယ်ပြောမှာရင်းနှုတ်မြေရိုင်းလုတ်ပိုင်ခွင့် 900 ဧကပေးရတယ်ဒါမှမလောက်သေးပါဘူးဆိုတော့မှာတော်မြေအေကက180 လာ180လာအဲ့ဒါအေကတော်မြေတဲ့ကအဲညှားတယ်အဲငှားလာတော့ဒီကောက်တသိန်းနဲ့နှစ်ကိုဒီကောက်တသိန်းနဲ့ငှားပါတယ်နော်အဲ့ဒါအရင်ဆိုရလုတ်ခဲ့တာကိုကျွန်တော်တို့ကယ်ရီယူတဲ့အတွက်ကျွန်တော်တို့ကဈေးနှုန်းမှာတော့များပါတယ်ခင်ဗျ
ဆရာဒီလိုဆရာတို့ဒီအခုမကွေးရဆက်ဆာချင်းတော့ဒီဆိုလာပါဝါကဟိုကျမသိထားတာကဒီ40မီဂါဝတ်စမယ်ပေါ့နော်နောက်ပိုင်းမှာအပြည့်အဝလဲပတ်လို့ရှိရင်100ကျော်ထိသွားမယ်လို့ပြောပါတယ်အခုအချိန်နေဘယ်လိုရှိပါလဲဆရာ
ဟုတ်ကဲ့40မီဂါဝတ်ထွက်ရှိမှုကပထမသူတို့150မီဂါဝတ်ထိထုတ်မယ်လို့ဟိုသူတို့စာချုပ်ချုပ်ခဲ့တာပေါ့လေနော်စာချုပ်ချုပ်ခဲ့တော့ဟိုအခုတော့အခုပထမ step အနေနဲ့ကတော့40မဂါဝတ်ထုတ်နေပြီပေါ့နော်အခုလည်းထုတ်နေပါပြီနေရှင်နယ်ဂရစ်ကိုလည်းသူထည့်နေပါတယ်ဒါပေမဲ့ဘယ်လိုဖြစ်လဲဆိုတော့ဟိုပေါက်ဈေးကနိုင်ငံတကာပေါက်ဈေးကဟိုဆိုလာဆိုရင်အဲ9စက်နဲ့9စက်ကြားမှာပဲရှိတယ်နော်ဒါပေမဲ့ PPA 900 drop by 75 cents နော်နဲ့စာချုပ်ချုပ်ရဲ့ဆိုတော့ဟိုဈေးနှုန်းများပါတယ်အဲဒီလိုများတာကိုကျွန်တော်တို့အစိုးရလက်ထက်မှာဘလို့ပြန်လဲသုံးတက်လဲဆိုတော့ပြည်တော်စုဝင်ကြီးကလည်းတော့သုံးတက်ချက်အရာဟောပေါ့ဗျာဒီအရင် PPA ကိုတော့ကျွန်တော်တို့မပြင်းတော့ဘူးဒီတိုင်းမှာဝယ်မယ်ဘာလို့ဆိုနိုင်ငံတကာမှာကျွန်တော်တို့ဟိုကအရင်အစိုးရလုပ်ထားတာကိုကျွန်တော်တို့နောက်အစိုးရကဖြစ်တယ်ဆိုတဲ့အဲဖြစ်တယ်ဆိုတဲ့အတင်လာမဖြစ်အောင်ဒါပေမဲ့နောက်ထုတ်မဲ့ဆင်းရဲစ်ကိုတော့ကျွန်တော်တို့ကဈေးနှုန်းတစ်ခုစီတက်မှတ်ပြီးတော့မှဝယ်မယ်ဆိုတဲ့အဲဒီ agreement လေးတော့လုပ်ထားပါတယ်။အများလည်းလို့ဘာကြောင့်ပြောရသလဲဆိုတော့နော် funding ကျန်တာဒီ unit ကို35ချမ်းသာနေအဆင့်ဆင့်တက်သွားတာနော်အများဆုံး public မှာအများဆုံး unit 100ဒီ3မှာဒီ unit ကို125ချမ်းနေပဲပေးရပါတယ်။125ချမ်းနေပဲဖြန့်နေတယ်။ဈေးနှုန်းကကျွန်တော်တို့ကဒီ unit ကို125ချမ်းနေဖြန့်နေသူကျတော့ 12.75 cents ဆိုတော့ဟိုဒီ unit ကိုအဲဒေါ်လာကို1500နဲ့တွက်ရင်တော့အဲဒီ unit ကို190လောက်ကျနေတယ်။ဒါတော့အဲ့ဒီအတွက်ညားပါတယ်လို့ပြောတာပါ။
အဲ့တော့ဒီမီဂါဝတ်တိုးထုတ်လာရင်ရောခုနဝင်းကြီးပြောသလိုပဲဈေးနှုန်းကလျော့မှာလား
။အဲလျော့မှာပေါ့ကျွန်တော်တို့ကလျော့မှာပေါ့နော်။ဒါအဲ့ဒီတစ်ခုလည်းမကပါဘူး။ကျွန်တော်တို့မကွေးတိုင်းမှာအခုဆိုရင်နေရာ6နေရာပေါ့ဗျာ။6နေရာဆိုတာကစလင်းတညောင်ခွဲရုံမှာနားမှာတနေရာနော်တောင်ရင်းကြီးခွဲယုံမှာတနေရာဒါပြီးတော့6ခွဲယုံမှာတနေရာဒါပြီးတော့ပေါက်နယ်က6ငုံခွဲယုံမှာတနေရာဒါပြီးတော့ပခုတ်ကူမြို့နယ်ကဟိုကျွန်းကျောင်းနားမှာတနေရာဒါပြီးတော့ပခုတ်ကူဟိုကပဲဗောရီကုန်းခွဲယုံလာတနေရာဆိုလာဟိုနိုင်ငံကတင်တာခေါ်ထားပါပြီ40မဂါဝတ်ပထုံးမယ်နော်အဲ့ဒီမှာကျတော့ဤပညာလည်းပြိုင်မယ်ဈေးနှုန်းလည်းပြိုင်မယ်နော်သူတို့ရဲ့အတွေ့အကြုံလည်းပြိုင်ရပါပေါ့တင်တာတင်ရပါတယ်တော်တော်များများတင်တယ်နော်အဲ့ဒီအရာကျွန်တော်ဈေးနှုန်းဟာကျွန်တော်ရော့သွားနိုင်ပါတယ်နော်အဲတချို့ဆိုရင်ဟိုအရင်ကတော့နိုင်ကျွန်တော်တို့ပြည်တော်စုဒုဝင်ကြီးက9ဆန့်ရဲ့အောက်ကိုဆိုရင်ဝယ်ဖို့အထိဟိုသဘောထားပေးထားတာတချို့ဆိုရင်6ဆန့်တချို့ဆိုရင် 4.5 ဆန့်နော်တချို့ဆိုရင် 7 ဆန့်အဲ့လောက်အထိတောင်းကျွန်တော်တို့ဆိုရအတိုင်းတိုင်းဆိုတာပေါ့ presentation လာပြတာတွေသူရဲ့သူတို့လုံနိုင်စွမ်းကိုလာပြီးတော့ရှင်းပြတာတွေရှိခဲ့ပါတယ
်ဘယ်ကုမ္ပဏီတွေအရှောက်များပါသလဲရှင်ပြည်တွင်းလုပ်ငန်းရှင်တွေများပါသလားဝန်ကြီ
းပြည်တွင်းလုပ်ငန်းရှင်တွေများပါတယ်ဒါပေမဲ့ပြည်တွင်းလုပ်ငန်းရှင်တွေကလည်းကျွန်တော်တို့ပြည်တွင်းလုပ်ငန်းရှင်တွေအများသောအားဖြင့်တော့ပြည်တွင်းလုပ်ငန်းရှင်တွေကဒီလုပ်ငန်းကိုမကျွမ်းကျင်ကြပါဘူးเนาะမကျွမ်းကျင်ကြတော့ကျွန်တော်တို့ဟိုနိုင်ငံတကာ partner တွေနဲ့သူတို့တွဲပြီးတော့လုပ်မှာပေါ့လေအဓိကလျှောက်တာတော့အိုင်းကုမ္ပဏီတွေရှိတယ် ကိုရီးယားကုမ္ပဏီရှိတယ်နောက်ပြီးတော့ဘာလဲအတူကုမ္ပဏီရှိတယ်ဟောင်ကောင်ကုမ္ပဏီရှိတယ်နောက်အိန္ဒိယကုမ္ပဏီကလည်းတချို့လာပြီးတော့မှသူတို့ကတော့ G2G လုပ်မယ်ဆိုပြီးတော့မှလာပြီးတော့စူးစမ်းနေတာလည်းရှိပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်အနောက်နိုင်ငံတွေကရောဒီဆိုလာစွန့်အင်ကိစ္စမှာစိတ်ဝင်စားတာမျိုးရှိပါသလားဝန်ကြီးတို့ဘက်မှာ
အဲရှိပါတယ်ခင်ဗျာအနောက်နိုင်ငံတွေလည်း EU နိုင်ငံတွေကသူတို့ပါတနာတွေနဲ့လာရောက်ပါတယ်ပါတနာဗမာပြည်ပါတနာတွေနဲ့သူတို့ရောက်တာတွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟို profile ကိုရတော့ဒီကောင်စုကစစ်တာဖြစ်တဲ့အတွက်သူတို့ဘယ်ကုမ္ပဏီနဲ့ဘယ်လိုပါတနာယူထားတယ်ဆိုတော့ကျွန်တော်တို့ကတိတိကျကျပြောဖို့ခက်တာပေါ့လေ
ဟုတ်ကဲ့ရှင်ဆိုတော့ဝင်းကြီးရှင်အခုဒီတင်တာအသစ်တွေအောင်မြင်ပြီးနောက်မှာဒီလျှက်စစ်တယူနစ်ဈေးနှုန်းကိုဘယ်လောက်လောက်ထိများရှော့ချသွားနိုင်မလဲရှင
်အဲ့ဒါကကျွန်တော်တို့ဒီလိုရလျှက်စစ်တယူနစ်ကိုဈေးနှုန်းတွေကိုသတ်မှတ်တာကတော့ပြည်ထောင်စုကသတ်မှတ်တာပြည်ထောင်စုကလျှက်စစ်နဲ့ဆွေးနွေးဝင်ဌာနအားရဲ့အပုပဲကိုယူပြီးတော့မှပြည်ထောင်စုအစိုးရအဖွဲ့မှဟိုအဝါပေါ့ဗျာသတ်မှတ်ပြီးတော့မှပြည်ထောင်စုအစိုးရအဖွဲ့မှအတီးပြည့်ရဲ့ယူတာပေါ့လေအဲလိုသတ်မှတ်တာဖြစ်ပါတယ်နော်တော့ကျွန်တော်တိုင်းနေသားကြီးအနေနဲ့ကတော့ဟိုဒီလုံဝံဝံမရှိပါဘူးခင်ဗျပေးမနာပါဘူ
း VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်ပါမှာByteDance ဆိုတဲ့မိခင်ကုမ္ပဏီပိုင်တဲ့ TikTok လုံးပုတ်ကွင်ရက်ကို American က Microsoft ကုမ္ပဏီကြီးကဝယ်ယူဖို့ညှိနှိုင်းစပင်းနေနေပါတယ်။ Microsoft မှမဟုတ်ဘဲဘယ် American ကုမ္ပဏီပဲဖြစ်ဖြစ် TikTok ကုမ္ပဏီနဲ့အယားဝယ် September 15ရက်နေ့မှာမှမဖြစ်ရင် American ပြည်ထောင်စုထဲမှာ TikTok ကိုပိတ်မယ်လို့သမ္မတ Donald Trump ကပြောထားပါတယ်။ ByteDance မိခင်ကုမ္ပဏီကတရုတ်နိုင်ငံကဖြစ်နေတာကြောင့်လုံခြုံရေးအတွက်စိတ်မချရဘူးဆိုပြီး American အစိုးရကဒီဇိုင်းမမတ်ပြောနေတာပါ။ TikTok ကတော့သူတို့ဌာနချုပ်ကိုအမေရိကန်မှာအခြေစိုက်ထားတယ်လို့အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံရေးကိုစိတ်ချရအောင်လို့အသေးအချာလုပ်ထားပါတယ်လို့ပြောပါတယ်။အခုအချိန်ထိ TikTok သုံးစွဲမှုတားမြစ်ထားတဲ့နိုင်ငံကအိန္ဒိယနိုင်ငံတစ်ခုပဲရှိပါသေးတယ်။ဒါပေမဲ့ TikTok သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေလုံခြုံမှုရှိရလားဆိုတာစုံစမ်းမှုတွေကို Australia, EU, ဥရောပသမဂ္ဂအပြင်တချို့နိုင်ငံတွေကလည်းလုပ်နေကြပါတယ်။အမေရိကန်မှာအခြေစိုက်တဲ့ TikTok ကိုသမ္မတ Trump ကပိတ်လိုက်ရင်ရုံးချုပ်ကိုဗြိတိန်နိုင်ငံရွှေ့မယ်ဆိုတဲ့သတင်းတွေထွက်လာတော့ဒါကိုဗြိတိန်လွှတ်တော်အမတ်တချို့ကကန့်ကွက်ပါတယ်။အခုလိုမျိုးလုံခြုံရေးဆိုင်ရာမေးခွန်းထုတ်စရာတွေရှိနေပေမဲ့ TikTok app ကိုကမ္ဘာတစ်ဝှမ်းဒေါင်းလုဒ်လုပ်ကြတဲ့အချိန်ရေကသန်း 2,000 ကျော်ရှိပါတယ်။ကိုယ့်ရဲ့ mobile phone နဲ့ရိုက်ထားတဲ့ video တွေကို15စက္ကန့်စာဖြည်းဖြည်းမျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ဟာဆယ်ကျော်သက်တွေကနေကမ္ဘာကျော်လူသိများတဲ့အကျော်မော်တွေအထိသုံးကြတဲ့လူမှုကွန်ရက်တစ်ခုဖြစ်ပါတယ်။ကိုယ်လက်ကန်ဖုန်းထဲမှာတွင်ထားတဲ့ TikTok app ထဲမှာကိုဗီဒီယိုရိုက်နိုင်တီးဖြတ်နိုင်ဗီဒီယိုတွေကိုအမြင်ရသပြောင်းစေတဲ့ effect မျိုးစုံထည့်နိုင်ချက်ရနောက်ခံဂီတမျိုးစုံထည့်နိုင်ပါတယ်။ဒါတွေမကကမ္ဘာကျော်အဆိုတော်တွေနဲ့တွဲပြီး online ပေါ်မှာအတူတွဲသချင်းဆိုလို့လည်းရပါသေးတယ်။ဒါကြောင့် Jennifer Lopez လို့နာမည်ကြီးအဆိုတော်တွေကဆလို့ Kardashian ညီအစ်မတွေလို့ reality ရုပ်သံ series ကြောင့်လူသိများသူတွေအလဲဘသူမှမသိကြတဲ့အညာတရတွေအစုံ TikTok ကိုသုံးနေကြတာပါမြန်မာနိုင်ငံမှာလည်းနာမည်ကြီးအမှုပညာရှင်တွေအပါအဝင် TikTok သုံးကြသူတော်တော်များများရှိပါတယ်။သူများတွေဖန်တီးထားတာကိုအားကြပြီးကိုယ်တိုင်ဖန်တီးခြင်းစိတ်ဖြစ်လာအောင်နဲ့လူတွေကိုပျော်ရွှင်ကြစေဖို့ TikTok ကိုဖန်တီးထားတာဖြစ်တယ်လို့ TikTok ကုမ္ပဏီကပြောထားပါတယ်။ဒါတော့တကယ်ပဲကိုယ်ပိုင်ဖန်တီးခြင်းစိတ်ဖြစ်အောင် TikTok ကတွန်းအားပေးပါသလား။ Northern ရဲ့ Vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့ Northern ရဲ့အမြင်ကိုနားထောင်ကြည့်ရအောင်ပါ။
ဒါဆိုရင်ဆိုရင် TikTok ကိုသုံးတဲ့အခါမှာဆိုရင်ဟိုဓာတ်ပုံရိုက်တဲ့ပညာတို့ video editing လုပ်တဲ့ဟိုပညာတို့ကို15စက္ကန့်စက္ကန့်30တမနစ်ကြာမှသင်လို့ရတာလေ။ဘာလို့လဲဆိုတော့သူတို့ကဟိုအရင်တော့အဲ့လိုမျိုးဟို video share နဲ့မသင်တော့ဘဲနဲ့ဒီ tutorial လေးတစ်ခုကိုပေါ့နော်။သူတို့15စက္ကန့်စက္ကန့်30နဲ့တမနစ်ကြာမှသူတို့ကဟိုပြတယ်။အဲ့ကြားထဲမှာသူတို့ဗီဒီယိုတိတ်ကို iPhone နဲ့ဘယ်လိုရိုက်လဲဥပမာပေါ့နော်ပြီးတော့ Samsung နဲ့ဘယ်လိုရိုက်လဲဆိုတော့သူကအချိန်တိုတိခဏလေးသင်ပြသွားတယ်အဲ့ဒါပြင်ဟို dance ပေါ့နော်အကအရင်နဲ့ပတ်သက်ပြီးတော့လဲသူတို့ကဒီ15စက္ကန့်စက္ကန့်30အဲ့အတွင်းမှာသူတို့ကဟိုဘယ်လိုကားရမလဲဆိုတော့သင်ပြသွားတဲ့အတွက်ကြောင့်မို့လူတွေကလူတွေကူကူနဲ့ live လုပ်လာနိုင်တယ်ပေါ့နော်တခြားကဲမှာပဲဒီ influencer တွေလုပ်တဲ့ tutorial တွေကိုတခြားဒီတာမန် လူတွေကောပေါ့နော်ဟို celebrity မဟုတ်တဲ့ influencer မဟုတ်တဲ့လူရောလိုက်လှုပ်လာနိုင်ရဲ့အတွက်ကြောင့်မို့ဒီ TikTok ကပေါ့နော်ဟိုအပန်းဖြေုံတွေမကဘူးကိုကိုတိုင်းဖန်တီးလို့ရလာတဲ့ application ပေါ့နော် software phone app လေးတစ်ခုဖြစ်လာတယ်လို့သတင်းထင်ပါတယ်
ခုနကတော့ဟိုတစဉ်ပြောသလိုပဲပေါ့နော်တော်တော်များများက TikTok ကိုဟိုဆာ YouTube နဲ့နှိုင်းယှဉ်ပြီးပြောကြတယ်ဘာလို့ဆိုတော့ YouTube ကလည်းအခုလိုမျိုးပဲ video တွေတင်နိုင်တယ်ဒါပေမဲ့ YouTube ကတော့15 second ထက်ကို share တဲ့ video တွေတင်လို့ရတာပေါ့လေဆိုတော့သူတို့ပြောတာတော့ဒီလိုမျိုးကိုဖန်တီးတဲ့ video တခုကို YouTube ပေါ်မှာတင်လို့ရှင်ရတဲ့တုံ့ပြန်မှုပေါ့နော် like တို့အဲ့လိုမျိုးတုံ့ပြန်မှုနဲ့ဒီ TikTok ပေါ်မှာ15 second စာပဲတင်လို့ရတဲ့ဒီတုံ့ပြန်မှုကအများကြီးတိတိတတ်တာကွာတယ် TikTok ပေါ်မှာကအများကြီးကိုပို့ပြီးတော့ရတယ်လို့သူတို့ကပြောတယ်အဲ့ဒါကြောင့်လဲ TikTok ကိုပို့ပြီးသုံးပြတာဆိုပြီးတော်တော်များများပြောတယ်ပေါ့လေဆိုတော့အဲ့တော့သစင်းအနေနဲ့ရောကိုဖန်တီးတာတွေရောအဲ့လိုမျိုး TikTok ပေါ်မှာဟို like လုပ်တဲ့လူတို့ follower တွေကပို့များများရတယ်လို့ပြောလို့ရလားရှင
်သစင်းကတော့ဒီ TikTok မှာပို့ပြီးတော့ audience တွေပို့ရလွယ်တယ်လို့ပြောချင်ပါတယ် YouTube မှာပေါ့နော်ဟို तू က10မိနစ်ကနေဟိုမိနစ်ပေါင်းများဆိုတာကြည့်လို့ရပြီမဲ့ဒီเออ TikTok ကပေါ့เนาะအယုံအများကြီးအကြိုက်ရှူဆိုင်ဆံမလို့ပဲねဒီ second ဘိုင်းအတွင်းကို content ကိုဖန်တီးရတဲ့သူတွေကကြစ်ကြစ်လင်းလင်းနဲ့ပေါ်ပြရတဲ့အတွက်ကြောင့်မို့ဟိုအယုံဆိုင်ဆံလည်းမလို့တဲ့အတွက်ကြောင့်မို့လူတွေကပို့ပြီးတော့ဒီ platform ပေါ့เนาะပို့ရောက်လာတယ်အဲအဲ့လားပြင်ပေါ့เนาะဒီ TikTok မှာလည်းဒီ YouTube global business ပေါ့เนาะအဲ influencer တွေကိုဒီအခကြေးငွေပေးရပေါ့เนาะအစီအစဉ်ရှိတဲ့စီးပွားရေးရည်ရွယ်အခြေအရာပေါ့เนาะအကောလုံးက TikTok ပေါ်ကိုလည်းရောက်လာတယ်တချို့ကလေးကြတော့လေလူတွေအာယုံစိုက်တာပေါ့နော်များတဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကိုယ့်ရဲ့အမှုပညာလမ်းကြောင်းကိုစာဖောက်ချင်တဲ့အခါမှာဆိုရင်ဒီငွေကုန်ကြေးချသတ်တာပြီးတော့လူသိများတဲ့ဒီ TikTok ကိုရွေးချယ်လာတာပေါ့နော်အမပြောသလိုပဲပေါ့လူတွေကဒီ TikTok ကိုရွေးချယ်လာတဲ့အကြောင်းရင်းမှာမှဒီပရိသတ်တွေလွယ်လွယ်ကူကူရရှိတယ်ဆိုတဲ့အကြောင်းရင်းကြောင့်အသုံးပြုကြတာများတယ်လို့သတင်းထင်ပါတယ်
နော်ဒါစင်အနေနဲ့ပေါ့နော်ဘာကြောင့် TikTok ကိုတုံးတယ်လဲဆိုရင်ရောဘယ်လိုမျိုးဖြေချင်ပါလဲရှင
်ဟုတ်ကဲ့ဒါစင်ကဒီ TikTok ကိုစစချင်းကပေါ့နော်တချင်တစ်ပုတ်လာတော့ကိုပါဇက်လေးလိုက်လုံယုံလောက်ပဲအသုံးပြုတဲ့ application တစ်ခုလို့ဒါစင်ကထင်ခဲ့တယ်ပေါ့နော်ဒါပေမဲ့ TikTok ကအဲ့အရာချက်ကိုပို့တယ်အဓိကအပြင်ဒါစင်တို့သင်ယူချင်တဲ့အကြောင်းအရာကို second ဘိုင်းအတွင်းမှာအလင်းအမြန်နဲ့ငွေကုန်ကြေးကြာတတာစွာနဲ့တင်ယူနိုင်တဲ့အတွက်ကြောင့်မို့သစင်ကဒီ TikTok ကိုအသုံးပြုရချင်းဖြစ်တယ်ပြီးတော့ဒီ TikTok application ကိုသုံးတဲ့အခါမှာဆိုရင်လည်းဒီ internet data ကတိတ်ပြီးတော့မကုန်ဘူးအရန်ကိုဟို YouTube ကြည့်တာအထက်ပေါ်တော့လိုအပ်တဲ့ဟို data ပမာဏအရန်နဲ့အတွက်ကြောင့်မို့ line မကောင်းတဲ့နေရာမှာ line မကောင်းတဲ့အချိန်မှာလည်းကြည့်လို့ရတဲ့အတွက်ကြောင့်မို့ကိုပညာရေးတစ်ခုကိုသင်ကြားဖို့အတွက်ပေါ့နော်အကောင်းဆုံး platform တစ်ခုလို့ထင်တဲ့အတွက်ကြောင့်မို့သစင်သုံးတာဖြစ်ပါတယ်
ဒီ TikTok ကိုတုံးလို့ကိုယ့်ရဲ့ဒီကိုယ့်ရဲ့အချက်လက်တွေလုံခြုံမှုနဲ့ပတ်သက်လို့ရောစိတ်မပူဘူးလားရှင့
်ဆိုတော့ဒီစင်ကဒီ TikTok ကို Facebook ကနေတစင်ဖွင့်ထားတဲ့အတွက်ကြောင့်မို့ပေါ့နော်ဒီ Facebook မှာဒီစင်ဟိုဝေမျှလို့တဲ့အသတင်းအချက်လက်တွေဒါပေါ့နော်ဒီစင်ထည့်ထားတဲ့အတွက်ကြောင့်မို့ဒီ TikTok မှာမတော်တဆပေါက်ကြားသွားခဲ့သူရှိတော့ဒီစင်အတွက် sensitive မဖြစ်ဘူးလို့ဒီစင်ကထင်ပါတယ
်နော်ဒီစင်ရဲ့ Vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့နော်ဒီစင်ဖြစ်ပါတယ်TikTok app ထဲကိုဝင်ကြည့်လိုက်ပြီဆိုရင်တကယ်အမှုပညာရှင်တွေကျွမ်းကျင်သူတွေဖန်တီးထားတဲ့ဗီဒီယိုတွေကနေအရင်မြတ်ဖန်ပြားလို့ပြောလို့ရနိုင်တဲ့ဗီဒီယိုမျိုးတွေကိုတနေ့ကုန်ထိုင်ကြည့်တာတော့မကုန်နိုင်ပါဘူးဘလို့ပဲဖြစ်ဖြစ် TikTok ဟာကိုယ့်ရဲ့ဖန်တီးမှုတွေကို online ပေါ်မှာဆင်တင်ပြနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့တော်တော်များများကလက်ခံထားကြပါတယ်ရှင်ကျမဆွမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေစီးမှာခက်ဆားနေတာတွေချင်ပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခဲ့ပြီးဆူဆူရွရွဖြစ်ပွားနေလို့အလို့အများစုရန်နာကျောင်းတွေလည်းမတက်ရပဲနဲ့အိမ်မှာပိတ်မိနေတဲ့ကာလမှာ Pop ဆိုတော့ Taylor Swift ကတော့ဒေးတက်ပြားအတစ်တစ်ချက်ထုတ်လုပ်လိုက်တာပါသူ့ရဲ့ဒေးတက်ပြားကိုဇူလိုင်လ24ရက်နေ့ကထုတ်လိုက်တော့ပထမဦးဆုံးသတင်းပတ်မှာကိုတစ်ကမ္ဘာလုံးအတိုင်းတာနဲ့တက်ပြားအရေအတွက်နှစ်တန်းကျော်ရောင်းချခဲ့ရတာမလို့2020ခုနှစ်ထဲထွက်ပြေးသမျှဒေးတက်ပြားတွေကသူ့ရဲ့ဒေးတက်ပြားကအယောင်ရဆုံးနံပါတ်1နေရာမှာရခဲ့ပါတယ် folklore ရိုးရာဒေလို့ခက်ဆန်းဆန်းနာမည်ပေးထားတဲ့ဒီ data ပြဟာသူ့ရဲ့ရှစ်ချက်မြောက် data ပြဖြစ်ပြီးတော့ဒီ day album မထွက်ခင်15နာရီလောက်ကမှကျင်ညာလို့အားလုံးအတွက်မထက်မှတ်ထားတဲ့ surprise လေးတစ်ခုဖြစ်သွားခဲ့ပါတယ်။ဒီ data ပြထွက်တဲ့ပထမဦးဆုံးသတင်းပတ်မှာ iTunes တို့ Spotify တို့လိုမျိုး online guitar website တွေကနေပြီးတော့သူ့ရဲ့တခြင်း album ကိုနားထောင်သူတန်900ကျော်ရှိခဲ့တာပါ။တယ်လန်ဆွေးပြဒေးတပြားကိုထုတ်လို့ဖြန့်ချီရဲ့ Republic Records ဒေးတန်တွင်ကတော့သူ့ရဲ့ဒေးတပြားဟာထွက်ပြီးခြင်း24နာရီအတွင်းမှာကို 1.3 တန်းကျော်ရောင်းချခဲ့ရတယ်လို့ကြေညာထားပါတယ်။ဒေးသချင်းတွေကို online ကနေပြီးတော့လာဆင်ကြေးပေးပြီးတော့ကြိုက်တလောက်နားထောင်လို့ရတဲ့ streaming platform တစ်ခုဖြစ်တဲ့ Spotify မှာဆိုရင်ဒီ Day Album ပထမအဦးဆုံးထွက်တဲ့နေ့မှာနားထောင်မှုပေါင်းတန်80ကျော်ရှိခဲ့လို့အမျိုးသမီးဆိုတော့တရားကိုထုတ်တဲ့ဒေးတပြားကိုပထမအဦးဆုံးနေ့မှာ online ကနားဆင်မှုပေါင်းအများဆုံးဆိုပြီးတော့စံချိန်တင်သွားခဲ့ပါတယ်။ဒါကြောင့်မလို့သူထွက်ပြီးသားဒေးတပြား၈ချက်မှာစုစုပေါင်းတပြားပေါင်း9ချက်က Billboard ရဲ့အကောင်းဆုံးဒေးတပြား200ဆင်းမှာနံပါတ်1နဲ့သူကအအောင်မြင်ဆုံးအဆိုတော်တရားဖြစ်နေခိုင်ခိုင်မာမာဆက်ပြီးတော့ရည်တည်နေပါလိမ့်ရှင် A warrior coronavirus ကိုဆက်ကပ်ပေးကြအောင်ရုံတင်ဖို့ရည်တဖြည်းဖြည်းရွှေ့လာရတဲ့မူလန်ရုပ်ရှင်ဇာတ်ကားကိုအခုတော့ရုံမတင်တော့ဘဲနဲ့ online streaming website ကနေပဲပြရမယ်လို့ဒီရုပ်ရှင်ရိုက်ကူးထုတ်လုပ်တဲ့ Walt Disney Company ကပြောပါတယ်ဒီရုပ်ရှင်ကို Walt Disney ပိုင်း Disney Plus online ရုပ်ရှင် website မှာစက်တင်ဘာ4ရက်နေ့မှာစပြီးတော့ပြန်မှာပါဒီ Disney Plus online ရုပ်သံလိုင်းကလာစဉ်ကြေးပေးထားရတဲ့ line ဖြစ်ပေမဲ့ဒီရုပ်ရှင်ကိုအလကားတော့ကြည့်လို့ရမှာမဟုတ်ပါဘူးဒီရုပ်ရှင်ကြည့်ချင်တယ်ဆိုရင်တော့ဒေါ်လာ 29.99 စင်ပေးပြီးတော့ဝယ်ကြည့်ရမှာဖြစ်ပါတယ်ဒါပြင်ကြည့်လို့ Disney Plus online ရုပ်သံလိုင်းမရှိတဲ့နိုင်ငံတွေမှာတော့ဒီရုပ်ရှင်ကားကိုရုံတင်မှာဖြစ်တယ်လို့ဆိုပါတယ်ဒါမဲ့အခု Disney လိုမျိုး online ကနေပြီးတော့ရုပ်ရှင်ကားကြီးပြဖို့လုပ်တာအဆင်မဟုတ်လို့ဖြစ်နေပါပြီ။ Trolls World ရုပ်ရှင်ကားကိုအပြီးလာတော့ online ကနေပြီးတော့စတင်ဖြန့်ချိပြသတာဖြစ်ပါလိမ့်။ Took my crew to Japan, party like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China, Taylor said that.ဒီတက်ရောင်တင်းလောင်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောင်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြည့်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဩဂုတ်လ10ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မုံကတလည်ပြောပါအောင်မယ်။ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားမှုတွေကိုအခိုင်အမာထောက်ခံအားပေးသူမီဒီယာလုပ်ငန်းရှင်တထေးကြီးဂျမီလိုင်းကိုလုံခြုံရေးဥပဒေသင့်နဲ့ဒီကနေ့ဖမ်းဆီးလိုက်ပါတယ်။နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းကြံစည်တယ်လို့ဆိုပြီးအသက်82နှစ်အရွယ်ဂျမီလိုင်းကိုဖမ်းဆီးသွားတဲ့အကြောင်းသူ့မီဒီယာလုပ်ငန်းကြီးရဲ့တာဝန်ရှိသူတယောက်က Twitter ပေါ်မှာရေးသားခဲ့ပါတယ်။သူပိုင်ဆိုင်တဲ့ Next Digital Media Company ရုံးချုပ်ကိုလည်းရဲတွေကဝင်ရောက်ရှာဖွေစီးနင်းခဲ့ပါတယ်။အသက်36နှစ်ကနေ82နှစ်ကြားအမျိုးသား9ယောက်ကိုဖမ်းဆီးခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပေမဲ့ဘယ်သူတွေလဲဆိုတာကိုတော့ပြောကြားချက်မရှိပါဘူး။ American ပြည်ထောင်စုရဲ့အစ်စ်အမြင့်ဆုံးအစိုးရတာဝန်ရှိသူတယောက်အနေနဲ့ထိုင်ဝမ်ကျွန်းကိုသွားတဲ့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Asa နဲ့ထိုင်ဝမ်သမ္မတဆာယင်ဝမ်တို့ဒီကနေ့ထိုင်ပင်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။ထိုင်ဝမ်ကျွမ်းပေါ်အခိုင်အမာထောက်ခံတယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့သတင်းစကားကိုဝန်ကြီးအေဇာကပါခဲ့တဲ့အပြင်ထိုင်ဝမ်ကျွမ်းမှာ COVID-19 ကပ်ရောဂါကိုအအောင်မြင်မြင်တုံ့ပြန်နိုင်ခဲ့တာကိုချီးကျူးပြောကြားခဲ့ပါတယ်။သူထိုင်ဝမ်ကိုလာရတဲ့အဓိကအကြောင်းကကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးသွားဖို့ဖြစ်တယ်လို့ထိုင်ဝမ်သမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အိန္ဒိယမှာတော့ COVID-19 ကပ်ရောဂါကြီးစတင်ဖြစ်ပွားတဲ့ကဆိုရင်ရောဂါကြောင့်သေဆုံးသူတရအတွင်းမှာ1000ကျော်နဲ့အများဆုံးဆန်းကျင်တင်ခဲ့ပါတယ်။အိန္ဒိယနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီကနေ့တင်းနှလာနေညပိုင်းအထိသေဆုံးသူ COVID-19 အတည်ပြုလူနာ1900ယောက်နဲ့စုစုပေါင်းသေဆုံးသူ4000ကျော်ပါတယ်။အတည်ပြုလူနာကလည်း6ရက်ဆက်တိုက်အများဆုံးအဖြစ်နဲ့ဒီကနေ့6200ကျော်ပါတယ်။အခုတင်းနှလာနေညအတွက်ရေဒီယိုအတန်လွှင့်မှုကတော့ဒီလောက်ပါပဲရှင်။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မစုမြတ်မောင်ပါ
This program has come to you from the Voice of America, Washington.